ဘောနိတဲ့နာမခါရပေါ့အဲဒီတော့ဣဇ္ဇဒမှာအာတတပတ္တရကာယရေကရဇကာယရေနှခုပေါင်းရူပကာယရှုပြီးပြီနာမကာယလည်းရှုပြီးပြီအဲဒီရူပကာယနာမကာယနှမျိုးလုံးကိုရှုပြီးတဲ့ယောဂီသူတော်ကောင်းကဗိဓာကိုစတင်ပြီးရှုရတော့ရှုတဲ့အပိုင်းမှာအာနာပါနသမဖြစ်နေတဲ့အပြအာနာပါနကာယကလည်းစရှုရင်လည်းရပါတယ်ဒီလိုမရှုခြင်းပဲခုနကဓာလေးပါးကိုပြည်တယ်ပြီးတော့ပဲသစ္စာဓမ္မယုတ်ဒီကိုသိသိထားတဲ့စနစ်အတန်းဗိဓမ္မာလည်းတလေးဘာကိုပြည်တယ်ပြီးတော့ပဲယုံဉာဏ်တွေကိုသိသိမယ်ဆိုရင်လည်းရပါတယ်။ရတယ်ဆိုတာကတော့ယုံဉာဏ်တွေကိုသိသိတဲ့အပိုင်းမှာ၆ခန္ဓာ၄၂ကုဋ္ဌာတကိုသိသိနိုင်ရင်တို့၄၂ကုဋ္ဌာတရှိတဲ့အနက်ကနောက်ဆုံးဝါယောကုဋ္ဌာတ၆ပါးထဲမှာအတ္တတပတ္တတကုဋ္ဌာတတခုပါဝင်နေပါတယ်။ဒါကြောင့်သောဌာန42ခုသတ္တကိုသိကြည့်လိုက်ရင်အတ္တဘဒ္ဒတာကုဋ္ဌာတာလည်းအကျုံးဝင်သွားမှာဖြစ်တယ်။ဒါတော့ရောမြင်တော်ကောင်းကအဲဒီတိုက်တဲ့နှစ်ခုမှာမိမိတိုက်နဲ့တရားကနေစပြီးတော့သိကြည့်နိုင်ပါတယ်။ဓာလိဘကနေစပြီးတော့ပဲသိကြည့်ခြင်းလည်းဆိုလို့ရှိရင်တော့မိမိခန္ဓာအိမ်သောဌာန42ခုသတ္တမှာရှိတဲ့ယုတ်ဒီကိုဆုံးမပြီးယုတ်တရားယုတ်တရားလို့သိကြည့်ပါတခံပြန်ပြီးတော့နော်။သမာဓိကတော့ထိုင်နေထိုင်နေအချင်းချင်းထူထောင်ရမယ်။သမားကြီးထူထောင်ပြီးတဲ့အချိန်ခါမှာအာနာပါနဖြင့်သရုတ်တဆန်သမားကြီးဆက်အောင်သမားကြီးထူထောင်ပြီးလို့လေးအောင်မြင်စွာတွေကောင်းလာတဲ့အချိန်ခါတော့မှခန္ဓာအင်္ဂုဒါလိဘဆက်တယ်ဆက်ပြီးတော့ယုတ်ကလအမောင်းနေဖြစ်တဲ့အခါ၆ဌာန42ခုထပ်တာရှိတဲ့ယုတ်စီယုတ်တူတွေကိုရှင်ကုန်ပြီးတော့ယုတ်တရားယုတ်တရားလို့သိသိအဲ့ဒီသိသိတဲ့လုံငန်းရကအောင်မြင်သွားပြီဆိုရင်တော့ဗဟိတမှလည်းအနည်းကဆုံးဖြစ်တဲ့မိမိဝတ်ထားတဲ့အဝါစာဆိုကြတယ်နော်အဲဒီအဝါစာမှာလက်နဲ့ထိထားတဲ့အပိုင်းအာယံယူပြီးစိုက်ကြည့်မာတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောပထဝီဓာတ်ယူစီဖွဲ့စီအာဘောဓာတ်ဘူအေဒီဇောဓာတ်ထောင်းတုံးဟောယောဓာတ်အဲဒီဓာတ်လေးပါးကိုလင်းအောင်ကြည့်နဲ့ထိုးဆက်ပြီးရှုကြည့်ပါရှုလိုက်လို့အောင်မြင်မှုရပြီဆိုရင်တော့မကြမီအတဲ့ဒီဘက်ကတော့ငင်ထက်နေတဲ့အတွက်အမုန်းကြီးတွေဖြစ်ကုန်မယ်ဒီကလမုံလေးတွေတက်ခွင့်မကြည့်ဘူးတမုံတမုံမှာပထမယာဘဒုဇောဝါယောဝဏ္ဏကန္တရတ္တဩဇာဆိုပြီးသဘောတရား၈ခုရှိမှာဘုဒ္ဓခေါ်တဲ့ဒုဇောဓာတ်ကြောင့်ဆက်ခါဆက်ခါဖြစ်နေတာကိုမြင်အောင်ကြည့်ပြီးတော့သူကအာလုံဥဒိကယုတ်တည်ပဲအဲဒီယုတ်တရားတွေကိုယုတ်ကလတွေကိုသိသိနိုင်ယုတ်ကလတွေကိုတက်ခွင့်ပြီးယုတ်တရားတွေကိုသိသိနိုင်ပြီဆိုရင်ဣဇ္ဇဒမတဖန်ပြန်ပြီးတော့ယုတ်တရားတွေကိုသိသိလိုက်ဗိဓိဓမ္မတဖန်ပြန်သိသိလိုက်အဲ့ဒီစနစ်နဲ့လေ့ကျင့်ရလေ့ကျင့်လိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့အနိက္ခဆုံးဖြစ်တဲ့ဉာဏ်ပင်ကိုစပြီးဓလိဘဆက်ကြည့်ပါထိုင်ထားတဲ့မိမိနဲ့ပြင်းမနဲ့သွက်ဖို့ခြေောက်နဲ့ထိထားတဲ့တဏှာလောက်ကနေစပြီးဓလိဘဆက်လိုက်ရင်အဲ့ဒီဉာဏ်မှာဓလိဘသဘောပေါက်လိုက်လို့ကလပ်အမုံကြီးဖြစ်ပြီဆိုလို့ရှိရင်တော့ဒီကလပ်ကြီးလည်းတက်ခွေသူတို့လည်းဥဒ္ဒဇယတိသောကြောင့်ပဲဖြစ်အဲ့ဒီနည်းအပြင်တစ်ပြေးသေးအစောတခုလုံးသူပင်ရေးမြေတော်တော်ဆက်တည်တဲ့တမယ်လောကကိုဆံပြီးဒလိဘဆက်ပြီးရှိတယ်။အလောအမုံဖြစ်ပြီဆိုလို့ချင်းသူယုတ်လအမုံလေးတွေကိုတက်ခွဲပါ။အတန်ပါခဲ့တော့5မျိုးအတန်မပိုင်ရင်10မျိုးပဲ။ပုဒ်ဥစ္စာယုတ်တွေပဲ။တမယ်လောကမှာသူပင်နေရေးရေးမြေတော်တွေတောင်းနေ၊လယ်ရေ၊ဖြူရေ၊ငွေရေ၊အိုးရေ၊အိနေရာရေ၊တိုက်ကြီးတာရေဆက်ပြီးဖြစ်။တမယ်လောကတခုလုံးရာဂဖြစ်လို့တဲ့ဒါနဲ့အရာဝတ္ထုတွေမှန်တယ်မြတ်အလုံးဓာလိဘဖန်ဆက်ပြီးတော့သာရှုတော့ရှုလိုက်တော့တမယ်လောကတစ်ခုလုံးကိုယုတ်တိသိသိလို့အောင်မြင်ပြီဆိုလို့ရှိရင်တော့တတိလောကပြောင်းတော့မိမိခန္ဓာရဲ့မှာဓာလိဘဆက်ပြီးယုတ်ကလတေကိုတက်ခွဲသလိုအပြင်ဗိဓာမှန်လဲတတိတ္တဝါကိုရောကြမိမှာပုဂ္ဂိုလ်တ္တဝါလူနာပြမဆက်ပြီးဖြင့်ခွဲရန်ချမှုမပြုပဲဗိဓာချင်းတို့လို့တမန်ပေါင်းစုဖြုံကုန်ပြီးတော့သာဓာလိဘဆက်လိုက်ကလအမှုန်တွေအလုံးဖြစ်သွားတယ်အဲ့ဒီကလအမုံလေးတွေဖြစ်ပြီဆိုတဲ့အချိန်ခါကျတော့မှဒီကလအမုံလေးတွေကို၆ခန္ဓာ၄၀ခန္ဓာထပ်တာဣဇ္ဇဒမံတက်ခွဲသည့်ပုံစံအတိုင်းပဲဆက်လက်ပြီးတက်ခွဲတော့။အောင်မြင်ပြီဆိုလို့ရှိရင်တော့ယုတ်အတုတွေပါဆက်လက်သိသိတော့ဣဇ္ဇဒပရိဒဏ္ဍဌာနာလုံးနဲ့ယုတ်ပြည့်တွေကိုသိသိပြီးအတ္တတပတ္တတကာယအဝိဟံပါဖြစ်တဲ့ယုတ်ပြည့်တွေအလုံးသိသိပြီး။နန္တရားတွေကိုဣဇ္ဇဒမံသိသိတဲ့ဆင်းရဲအတိုင်းပဲ၆လိုင်းလုံးကိုယ်စင်အောင်သိသိပြီးတော့ဣဇ္ဇဒမံယုတ်တတ်တဲ့သိသိလိုက်ပရိဒမံယုတ်တတ်တဲ့သိသိလိုက်ဣဇ္ဇဒမန္နန္တတဲ့သိသိလိုက်ဗိဒ္ဓမန္နန္တတဲ့သိသိလိုက်ဣဇ္ဇဒမန္နလည်းယုတ်နဲ့နံသိသိလိုက်ဗိဒ္ဓမန္နလည်းယုတ်နဲ့နံသိသိလိုက်အဲ့ဒီလိုစနစ်အဖြစ်သိသိရသိသိလို့အောင်မြင်ပြီဆိုလို့ရှိရင်ဣဇ္ဇဒမန္နလည်းဒီယုတ်ဒီနံတွေကို ကြည့်ပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနာမြမမရှိယုံနာမြတ်သာရှိ၏လို့ယုံနာပိုင်းခြားမှတ်သားတယ်လို့ဝိဟိတမှာလဲ30ဘုံကိုထုံကုန်ပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနာမြမမရှိယုံနာမြတ်သာရှိ၏လို့ဒီလိုပိုင်းခြားမှတ်သားရတယ်နာမရူပဝါဝဌာနလူငါတစ်ခုပြုလို့ရပါတယ်အဲ့ဒီလိုနာမရူပဝါဝဌာနလုံငန်းတစ်ခုပြုလို့လို့အောင်မြင်မှုရပြီဆိုလို့ရှိရင်တော့30ဘုံမှာအောက်ခက်ကိုလက်လှုပ်ပြီးဒီအဘောကကိုလက်လှုပ်ပြီးဉာဏ်ကသိဖြစ်နေလို့ရှိရင်တော့အနန္တစက်ပြဝလာတရားဖြန့်ကျက်ပြီးတော့လက်လှုပ်နိုင်ပါတယ်နော်အဲဒီလိုလှက်လိုက်ပြီဆိုလို့ရှိရင်ဘာဖြစ်လဲဒီရုပ်တွေဒီနာနေကိုဥစ္စာတို့ပရမတ်ထအနေမှာပေါ့ပရမတ်ထတရားကသလောကပြောခဲ့သည့်အတိုင်းစိတ်စေတသိက်ရုပ်နိဗ္ဗာန်လေးခုရှိတယ်အဲဒီလေးခုရှိတဲ့အ ਨੇ ကဒီစိတ်စေတသိက်ရုပ်တရားတွေကိုနှစ်ပုံပုံလိုက်ရင်ရုပ်နဲ့နာနှစ်ပါးဖြစ်တယ်ဒါကုန်းနဲ့ပုံလို့ရှိရင်တော့အသင်္ခါရတရားဆိုပြီးတော့ခေါ်တယ်ပြေပုမကသင်္ခါရတရား30ဘုံအတွင်းမှာတည်ရှိနေတဲ့သင်္ခါရတရားအဲဒီ30ဘုံအတွင်းမှာတည်ရှိနေတဲ့ဒီသင်္ခါရတရားတွေကိုဒီလိုလဲဆွတ်ရှုပြီးဝိပဿနာရှိရင်လည်းရတယ်ဉာဏ်ကျင်စိတ်သမှုရိယဓမ္မန္တဗန္တနိရောဓဓမ္မံဆိုပြီးတစ်ချက်ထည့်ရှုဟောကိဉ္စုကောဘမအတ္တဓမ္မယဟန္တာမတိမြတ်ကြည့်တော့လာပါတယ်ပြေပုမကကမ္မထာနိကပုဂ္ဂိုလ်လို့ခေါ်တယ်ဒီစိတ်စိတ်တဲ့ယုတ်တရားတွေကိုပဲသိနေစတိတိတ်ကအနံယုတ်ရတဲ့ကယုတ်ရရုံနာနှစ်ပါးနှစ်ပုံပုံပြီးတော့ဝိပဿနာရှိရင်လည်းရတယ်ဒီစတိတိတ်ယုတ်ရတဲ့ကိုပဲငါးပုံပုံနဲ့ယုတ်ရကိုတစ်ပုံနံတရားဒီမှာဝေဒနာတစ်ပုံသင်ညာတစ်ပုံဉာဏ်နဲ့စတိတိတ်အလုံး50ကိုသင်္ခါရခန္ဓာဆိုပြီးတော့တစ်ပုံအတိစေဝိညာဉ်ကိုတစ်ပုံငါးပုံပုံရှုရတယ်ဒီစတိတိတ်တွေကိုပဲ12ပုံပုံရှုလိုက်လည်းရတယ်18ပုံပုံရှု38ပါးနည်းနဲ့လည်းရတယ်ဘာဖြစ်လို့ဒီလိုချက်ပုံပြီးရှုရလဲလို့မေးတော့ဘဂဝါရီရဲ့အစ္ဆာတိအတ္တခံကိုကြည့်ပြီးတော့မြတ်စွာဘုရားဟောနေတာပဲ။ဒီစွတ်တဲ့ချက်တတ္တဝါဒီမှာယုတ်တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်ကတန်ရှင်းနေနန္တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်ကမတန်ရှင်းဖြစ်နေတဲ့အရင်တွေ့ဝင်နေခဲ့မယ်ဆိုလို့ရှိရင်တော့သောပုဂ္ဂိုလ်မျိုးကိုယုတ်တရားနဲ့အဋ္ဌဉာဏ်တန်ရှင်းပြီးဖြစ်တဲ့အတွက်ယုတ်တရားတွေကိုဒီကုန်းနန္တရားနဲ့အဋ္ဌဉာဏ်မတန်ရှင်းသေးတဲ့အတွက်နန္တရားတွေကို၄ပုံပုံပြီးတော့ဝေဒနာ၊တင်ညာ၊သင်္ခါရ၊ဝိညာဉ်ခေါ်ပြီး၄ပုံပုံပြီးတော့ဝိပဿနာရှိဖို့မြတ်စွာဘုရားသင်ကြားပေးတယ်ဒီနည်းအားဖြင့်လည်းဉာဏ်ထိုင်တဲ့သူတော်ကောင်းတွေကိုမြတ်စွာဘုရားခန္ဓာ၅ပါးနည်းဖြင့်ဝိပဿနာဘာဝနာကမ္မထံစီးပြန်ဖို့အတွက်သင်ကြားပေးတယ်လို့သတ်မှတ်ချက်ရှိတယ်။ဒါဆိုတဲ့ကျုပ်ဝိနည်းရတဲ့ကြပြန်တော့ယုတ်တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်ကမတန်ရှင်းဘူး၊နန္တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်တန်ရှင်းတယ်။ဒီပုဂ္ဂိုလ်မျိုးကိုဘုရားရှင်ဒီအာရဏ12ပါးနည်းနဲ့ဟောပေးတယ်။ဝိပဿနာဘာဝနာကမ္မထံစီးပြန်ဖို့ရန်အတွက်သင်ကြားပေးတယ်တဏှာဖြစ်လာညာအလယ်အလတ်စားရှိနေတဲ့ပုဂ္ဂိုလ်တွေကိုလည်းအာရဏ12ပါးဤအဖြစ်ဝိပဿနာဘာဝနာကမ္မထံစီးပြဖို့ရအတွက်မြတ်စွာဘုရားညွှန်ကြားပေးတယ်လို့သတ်မှတ်ချက်ရှိတယ်။တချို့တချို့ပုဂ္ဂိုလ်တွေကြတဲ့ယုတ်တရားနဲ့ပတ်သက်ရင်လည်းအတိညာမတန်ရှင်းမှုတွေ့ဝင်နေတယ်။ဉာဏ်တရားနဲ့ပတ်သက်လို့လည်းအတိညာကမတန်ရှင်းမှုတွေ့ဝင်နေတယ်။ဒီပုဂ္ဂိုလ်တွေကဓာတ်သက်7ပါးဤအဖြစ်ဝိပဿနာဘာဝနာကမ္မထံစီးပြဖို့ရအတွက်မြတ်စွာဘုရားညွှန်ကြားပေးတယ်။နောက်တနည်းအားဖြင့်ဉာဏ်ရောက်နေတဲ့ပုဂ္ဂိုလ်တွေကိုလည်းဒါလည်းသင်္ခေပမိတဲ့ဝိပဿနာဘာဝနာကမ္မထံစီးပြားဖို့ရအတွက်မြတ်စွာဘုရားညွှန်ကြားတော်မူတယ်လို့ဒီလိုသတ်မှတ်ချက်ရှိတယ်။ဘယ်လိုပဲသတ်မှတ်သတ်မှတ်ပေါ့နော်။ဒီဘုဘကသင်္ခါရဆိုတာလေဒီသိစိတ်တဲ့ယုတ်တရားပဲ။ယုံနာနှစ်ပါးဆိုတာလေသိစိတ်တဲ့ယုတ်တရားပဲ။ခန္ဓာ၅ပါးဆိုတာလေသိစိတ်တဲ့ယုတ်တရားပဲ။အာရဏ12ပါးဆိုတာလေသိစိတ်တဲ့ယုတ်တရားပဲ။ဓာတ်သက်7ပါးဆိုတာလေသိစိတ်တဲ့ယုတ်တရားကြီးပဲ။ပရမတ္တဒန္တချင်းကတော့အလုံးအတူတူပဲ။ပုံပြီးရှုတဲ့ရှုပုံနည်းစနစ်သာကွာသွားတာပဲနော်တချို့တချို့ပုဂ္ဂိုလ်တွေကြတော့ပရိစ္ဆာသမုပ္ပါဒေနနီးအဖြစ်ကျွတ်တန်းဝင်မယ်ဆိုရင်လည်းပရိစ္ဆာသမုပ္ပါဒေနနာတော်နည်းဖြင့်ဝိပဿနာဘာဝနာကမ္မထံစီးပြန်ဖို့ရန်အတွက်မြတ်စွာဘုရားညွှန်ကြားတော်မူတဲ့အရှင်ကျက်တိလည်းရှိပါတယ်နော်ဒါကြောင့်ဘယ်နည်းနဲ့ပဲဝိပဿနာရှုရမယ်ပရမတ္ထအတ္တသင်္ကတော့အတူတူပဲမကြဘူးလားကြံနေတယ်ဒါကြောင့်ဤဒီအထာရတဓာတုရောဒွါရတယရဏတိပိဿခန္ဓာတိတပ်ပိတိတေဘူးမကေဓမေသခိဏသမုဂ္ဂံဝိဝရမနောဟုယယမကတာလယမကတာလကန္တံဖာရယမနောဟုယသနမိသရူပိသတိဒွေသာဝဝသပိတိနမရူပမတ္တတောဥဒ္ဒအိညာတတောဝပုဂ္ဂလောဝတေယောဖြမဝနတိတိနိဒံစိစတိဤဒီဤသောသယံအထာရတဓာတုရော ဒါလည်းစေဘာဒွါရတရဏာဒီအရဏ12ပါးပိစက်ခန္ဓာခန္ဓာ5ပါးတို့ကိုခန္ဓာ5ပါးကိုခေါ်ဆိုအကုန်သောတပ်ပိပိဒေဝမကေတုံမေအလုံးစုံသောသုံးဆတ်တို့ကိုအတွက်၌ရှိတဲ့ဒေဝမကသင်္ခါရတရားစုတို့ကိုခေတ္တနာတန်လျာဖြားဖြင့်သမုတ်ခံကြုတ်ကိုဝိဝရမနောဝိယသဖွင့်နေလိုက်သည့်တကဲ့သို့၎င်းယမကတာလကန္တံထံမူမြောက်အစုံကိုပါလျာမနောဝိယသခွဲလိုက်သည့်တကဲ့သို့၎င်းနာမေသရုပင်္စတိနာမည်ယောဟု၍ဒွေဒါနှစ်ယောသက်သနှစ်ပါးအဖြစ်ဝဝတ္ထပိတိပိုင်းချမှတ်တတ်၏နာမရူပမတ္တတောနာယုံမြတ်ထက်အဘောအလွန်ဖြစ်သောဥဒ္ဒအဘောလွန်ဖြစ်သောအင်ရောအခြားတစ်ပါးသောတတဝတ္တဝတိ၎င်းဘုက္ကလဝပုဂ္ဂိုလ်တိ၎င်းဒေဝဝါနတ်တိ၎င်းပြမဝါပြမတိ၎င်းနတ်တိတိမရှိဟု၍နေထံသုဖြတ်ချက်ချနိုင်ခြင်းသောဝိသတိရောက်ရှိ၍သွားပေ၏32ဘုံအတွင်းမှာခြုံငုံပြီးတော့နော်ဣဇ္ဇဒဗိဒ္ဒနှစ်ဌာနလုံးနဲ့ယုတ်တဲ့သင်္စီနိုင်တဲ့နန္တတဲ့သင်္စီနိုင်တဲ့ယုတ်နာပုဒ်တဲ့သင်္စီနိုင်တဲ့ယုတ်နာတွေကိုပိုင်းခြားမှတ်သားနိုင်ပြီဆိုလို့ရှိရင်တော့ဘာဖြစ်လာမလဲ။ယရနာရီအပြစ်ထက်တဲ့ကြောက်ကလေးတစ်ခုကိုဖွင့်နေလိုက်မန္တလေးဖြားလေးနဲ့ကလပ်ပြီးတော့ဖွင့်နေလိုက်သလို။ဆံမြင့်ကလေးတစ်ခုကြီးဖို့ပြီးတော့ပြက်လာတဲ့အချိန်ကစကံဒီမှာအမိကလည်းတန်ပြီးထချမ်းခွဲချလိုက်တယ်လို့ပဲနော်32ဘုံအတွက်မှာတည်ရှိနေတဲ့ပရမတ္ထဓာတ်တွေကိုယုတ်တရားနံတရားနှစ်စုနှစ်ပုံအားဖြင့်ပိုင်းခြားမှတ်သားပေးလိုက်ယုတ်နံကိုပိုင်းခြားမှတ်သားလိုက်တဲ့အတွက်ဘာထုလဲယုတ်နံတဲ့အဘောအလွန်ဖြစ်တဲ့အခြားယောက်ျားမိမှာပုဂ္ဂိုလ်သတ္တလူနာမြမဆိုတာမရှိဘူးရှိနေတာကယုတ်နံအစုအပုံပဲရှိတယ်ဆိုတဲ့ဒီအသိဉာဏ်ဟာသင်္ကေတတဲ့ထင်ရသွားတယ်။နာမရူပဝဝထာဏဉာဏ်ရရှိသွားတယ်။အဲဒီလိုနာမရူပဝဝထာဏဉာဏ်ရရှိနေတဲ့သူတော်ကောင်းကြီးရှေ့တစ်ဆင့်တက်ပြီးတော့ဘာလို့ရလဲ။ဒီယုံတရားဒီနံတရားတွေဒီဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားတွေကိုတစ်ဆင့်တက်ပြီးတော့ရှားဖွေရပါတယ်။အဲဒီလိုအကြောင်းတရားတွေကိုတစ်ဆင့်တက်ပြီးရှားဖွေတဲ့အပိုင်းမှာတစ်ဆင့်တစ်ဆင့်ယုံတရားတွေကတစ်ဆင့်တစ်ဆင့်နံတရားတွေကပြစ္ဆုတ်ကအကြောင်းကြောင့်ဖြစ်တာလည်းရှိဒီတို့ရုပ်တရားနံတရားတွေကအတိအကျောင်းကြောင့်ဖြစ်တာလည်းရှိအဲဒီတော့အတိအကျောင်းကြောင့်ဖြစ်နေတဲ့ရုပ်တရားနံတွေကိုလည်းဘယ်ကဲ့သို့သောအတိအကျောင်းတရားတွေကိုပြည့်စုံပြည့်ထောင်ခဲ့လို့ဒီရုပ်တရားဒီနံတရားတွေဖြစ်ပေါ်နေရပါတယ်လို့အကျောင်းတရားတွေကိုသိအောင်နှံပြီးစူးစမ်းရှာဖွေရပါတယ်အဲဒီလိုရှာဖွေတဲ့စနစ်ကိုမြတ်စွာဘုရားကဒီအာနာပါနတတိအာနာပါနပပမဟာသီဗရဏတုတ်တန်ကျင့်စဉ်မှာဘယ်လိုဟောထားလဲခန္ဓာကဣဇ္ဇဒဗိဒ္ဓနှစ်ဌာနတို့နဲ့ကာယကိုရူပကာယနာမကာယတို့ကိုအဖမအထက်တရှိဘသုံးသပ်ပြီးတဲ့ယောဂီသူတော်ကောင်းစီနောက်တစ်ဆင့်တက်ပြီးတော့ဘာဝနာခွင့်လုပ်ငန်းခွင့်ကိုဝင်တော့မယ်ဆိုရင်ပြုလို့ရမယ်လုပ်ငန်းခွင့်ကိုမဟာသီဗရဏသုတ်တံမှာဘုရားရှင်ကသမုဒိယဓမ္မနုပါတိဝါကာယဓမ္မေဝိဟရတိဝေယဓမ္မနုပါတိဝါကာယဓမ္မေဝိဟရတိသမုဒိယဝေယဓမ္မအနုပါတိဝါကာယဓမ္မေဝိဟရတိစသည်ဖြင့်ဟောထားတယ်။ဘာပြောလဲကာယသမိကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြေကြောင်းသောဘောနှင့်ဖြေခြင်းသောဘောကိုအဖမံထထရှိလေရှိသည်ဖြစ်ရမူလီဝိဟရတိနေလေ၏ကာယသမိကာယ၌ဝါရူပကာယနာမကာယ၌ဝယဓမ္မနုပါတိဝါဖြေကြောင်းသောဘောနှင့်ဖြေခြင်းသောဘောကိုအဖမံထထရှိလေရှိသည်ဖြစ်ရမူလီဝိဟရတိနေလေ၏ဒီနည်းကာယသမိကာယ၌ဝါရူပကာယနာမကာယ၌ဝယဓမ္မနုပါတိဝါချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖမံအထက်ထရှိလေရှိသည်ဖြစ်ရမူလီဝိဟရတိနေလေ၏။ကာယသမိကာယ၌ဝရဝါရူပကာယနာမကာယ၌သမုဒယဝယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖမံအထက်ထရှိလေရှိသည်ဖြစ်ရမူလီဝိဟရတိနေလေ၏။ဒီလိုဖွင့်ထားနော်။မြတ်စွာဘုရားရဲ့အညွှန်းကြားချက်ပဲ။ဒီတော့အကြောင်းတရားတွေသင်္ချာဖြစ်ရင်အကျိုးရူပကာယနာမကာယတွေသင်္ချာဖြစ်ပုံကိုလည်းဈိက္ခာမြတ်စွာထပ်ခါထပ်ခါရှုပြီးနေပါအကြောင်းတရားတွေချုပ်သွားခဲ့ရင်အကျိုးရူပကာယနာမကာယတို့ချုပ်ငြိမ်းသွားပုံကိုလည်းဈိက္ခာမြတ်စွာထပ်ခါထပ်ခါမြင်အောင်ရှုပြီးနေပါဒီလိုမြတ်စွာဘုရားကညွှန်ကြားနေတယ်အကြောင်းတရားတွေသင်္ချာဖြစ်ရင်အကျိုးတရားသင်္ချာဖြစ်ပုံအကြောင်းတရားချုပ်ရင်အကျိုးတရားချုပ်ပုံကိုလည်းဈိက္ခာမြတ်စွာထပ်ခါထပ်ခါရှုပွားပြီးနေပါဒီလိုလည်းထပ်ရှင်းပြီးသင်ကြားထားတယ်အဲ့ဒီသင်္ချာချက်တွေကိုအတ္တဂရဆရာတော်မြတ်ကဘယ်လိုဖွင့်ထားတယ်လို့ပြီးတော့ရ ရှင်ကြောင်းတော်နဲ့သမုဒိယဓမ္မနုပါတိဆိုတဲ့ပုဂ္ဂိုလ်ဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယအရူပသမုဒိယဇတိဖြင့်ဒီလိုဖွင့်ထားပါတယ်ဝိဇ္ဇာတဏှာဥပါဒာနိဂါရကံစတဲ့အကြောင်းတရားဒီထိရှားဖြစ်ခြင်းကြောင့်အကျိုးယုတ်ဒီနန္ဒီထိရှားဖြစ်ပုံယုတ်တရားတို့ရဲ့ဖြစ်မှုသဘောဒါတွေကိုညီဖော်များစွာထပ်ခိုင်ထပ်ခါအရှုခိုင်တဲ့သမုဒိယဓမ္မနုပါတိသမုဒိယသဘောကိုညီဖော်များစွာရှုနေပြီးမြည်တယ်လို့ဖွင့်ထားတယ်တခါဝေယဓမ္မနုပတိကြတော့လေဝိဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓသတိဖြင့်ဖွင့်ဆိုထားကြတယ်ဝိဇာတဏှာဥပါဒဏ်ဉာဏ်ကံစားတဲ့အကြောင်းတရားတွေခြုံငိမ့်သွားခဲ့ရင်အကျိုးယုတ်ဒီနန္ဒီခြုံငိမ့်သွားပုံကိုလည်းဉာဏ်ခွန်များစွာထပ်ခါတက်ကရှုရမယ်လို့မြတ်စွာဘုရားကညွှန်ကြားတယ်အဲ့ဒီညွှန်ကြားချက်ကိုကြည့်လိုက်တော့ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေထင်ရှားဖြစ်ရင်အကျိုးယုတ်ဒီနန္ဒီထင်ရှားဖြစ်ပုံဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေထုံရင်အကျိုးယုတ်ဒီနန္ဒီချုပ်ငိမ့်ပုံဆိုတဲ့ဒီအပိုင်းနေဒီဒိဗ္ဗပရိကဉာဏ်တမတနာဉာဏ်ဥရိယပြဉာဏ်ဆိုတဲ့ဒီဉာဏ်သုံးပါးကိုစုပေါင်းပြီးဖြန့်ဟောနေတဲ့ဒေသနာဖြစ်နေတယ်ရှင်ဥသာယောဂီသူတော်ကောင်းကဝိဇ္ဇာရဏဥပါဒာနိဂရကံစတဲ့အကြောင်းတရားဒီထင်ရှားဖြစ်ခြင်းကြောင့်အကျိုးယုတ်ဒီနန္ဒီထင်ရှားဖြစ်နေဘုံကိုအတိတ်ကပြီးဆုံးပါကာလ၃ပါးလုံးမှာကွင်းပြမြည်အောင်ရှုရမယ်အပိုင်းဖြစ်တယ်။ဒါဖြစ်လို့လဲဘုရားရှင်ကလည်းယံကြီးစီရူပာတိဒါနာကတ္တပြီးဆုံးပါဏ္ဏသတိဖြင့်သုထိုတိပရိဟုတဓမ္မဒေနာရောမြတ်မှာအတိတ်ကပြီးဆုံးပါကာလ၃ပါးအတွင်းဣဇ္ဇဒဗိဒ္ဒတန္တနှမအတွင်းမှာတည်ရှိနေတဲ့ခန္ဓာ၅ပါးယုံနံတရားတွေကိုဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးရဖို့ဉာဏ်ဖန်များစွာထပ်ခါတက်ကညွှန်ကြားနေပါတယ်။တပန်းဘုရားတို့မဟာနိဒာနသုတ်တံစတဲ့ထိုထိုသုတ်တံဒီမှာလည်းဘုရားရှင်ကယောင်ကျုပ်ဆက်ပရိစ္ဆသမုပ္ပသဘောတရားတွေကိုကိုယ်တိုင်မျက်မှောက်ဖွင့်ဖို့မသိခဲ့ဘူးဆိုလို့ရှိရင်ပေါ့ပရိညာပညာသုံးမျိုးဖြင့်ပိုင်းကြပြင်းထွင်းပေါက်မတိကျဘူးဆိုလို့ရှိရင်မဟုတ်နိဗ္ဗာန်မရနိုင်ဘူးလို့အတိတ်ကဟောတန္တရာမမလွန်မြောက်နိုင်ဘူးလို့အတိတ်ကဟောထားတယ်နော်အဲဒီတော့တန္တရာမကျော်လွန်လွန်မြောက်ခြင်းနဲ့ယောဂီသူတော်ကောင်းဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါသဘောတရားတွေကိုမထွတ်ဧကန်တိအောင်တော့ကျင့်ရမယ်အပိုင်းရောက်လာပြီနော်အဲဒီတော့အဲ့ဒီလိုကျင့်ရမယ်အပိုင်းမှာယောဂီသူတော်ကောင်းကဘာလုပ်ရမလဲကျောင်းကျောဆက်ပြိဿသမုပ္ပါသဘောတရားကိုပထမမြင်အောင်တော့အစမ်းကြည့်ရမယ်။လက်ကြည့်တဲ့အပိုင်းမှာဝိဇ္ဇာတဏဥပါဒာနိခရကံဒီကဟောအတိတ်ခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့အတိတ်ခန္ဓာ၅ပါးရဲ့အစိတ်ပိုင်းတစ်ခုဖြစ်နေတယ်။ဖြစ်နေတဲ့အချိန်ခါကျတော့ဒီအတိတ်ခန္ဓာ၅ပါးကိုတော့အစမ်းပြီးမြင်အောင်ကြည့်ရတော့မယ်။အတိတ်ခန္ဓာ၅ပါးကိုအစမ်းပြီးမြင်အောင်ကြည့်တဲ့အပိုင်းမှာကံတ္တနှစ်ခုတော့ရှိတယ်။ဘယ်ငင်းနဲ့အထူးသဖြင့်ပုဂ္ဂိုလ်ဤဝါဒတို့သည်အဘိညာဉ်နှင့်လှမ်းပြီးကြည့်တဲ့အပိုင်းကကံတ္တတစ်ခုပါတယ်။ဘုရားရှင်မတော်သဗ္ဗညတဉာဏ်တော်ကရထားပြီးဖြစ်တဲ့အတွက်သဗ္ဗညတဉာဏ်တော်မျက်နှာလှမ်းကြည့်တယ်ကြည့်လို့ရပါတယ်နော်။အဘိညာဉ်နဲ့လှမ်းကြည့်တဲ့အပိုင်းကလည်းကံတ္တတစ်ခု။ဝိပဿနာဉာဏ်နဲ့လှမ်းကြည့်တဲ့အပိုင်းကလည်းကံတ္တတစ်ခုနှစ်ခုပါဝင်နေပါတယ်နော်။အဲဒီကံတ္တနှစ်ခုရှိတဲ့အ냐ကဝိပဿနာဉာဏ်နဲ့လည်းဒီအတိတ်ခန္ဓာ၅ပါးကိုရှုပွားသုံးသပ်လို့ရတဲ့အကြောင်းကိုဘုရားရှင်ဒီခန္ဓာဝေကတယောက်ပါဠိတော်ဇာမျက်နှာ81သုတ္တနံပါတ်89မှာခေစရိယသုတ္တံဆိုတဲ့သုတ္တံတစ်ခုလာရှိပါတယ်။ထိုသုတ္တံမှာမြတ်စွာဘုရားအတိတ်ကြောင့်ဟောထားပါတယ်နော်။ယေဟိကေစီဘိက္ခဝေတမနာဝဗျမနာဝအနေကဝိတံပုဂ္ဂေနိဗ္ဗာန်တုဒ္ဓရမနာနုဒ္ဓရံတိသဗ္ဗေတိပိစုပါဒံနဲ့ခန္တိအနုဒ္ဓရံတိဣတိတံဝအိညတရံသမဏဗျမဏအမိယနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်အဲ့ဒီပုဂ္ဂိုလ်တွေကရှင်းနိုင်နေတယ်ဘုရားခန္ဓာအစဉ်ကိုညာနဲ့အစဉ်လျှောက်ပြီးအောင့်မေပြအောင့်မေမယ်ဆိုရင်အောင့်မေလို့ရနိုင်တယ်ဘာတွေလဲလို့ဘာတွေကိုအောင့်မေလို့ရနိုင်လဲလို့မေးရင်ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုတို့လည်းကောဥပါဒဏ်နဲ့ခန္ဓာ၅ပါးတို့အတွင်းတစ်ပါးပါးကိုတို့လည်းကောညာနဲ့အစဉ်လျှောက်ပြီးအောင့်မေခဲ့တော့အောင့်မေလို့ရနိုင်တယ်လို့ဒီလိုပြန်ဆိုပြန်ကဟောထားတယ်။အဲဒီဟောကြားချက်မှာဘုအနေကဝိဟိတံဘုဗ္ဗေနိဗ္ဗာန်အနုဒ္ဓရမာနအနုဒ္ဓရံတိဘဝတစ်ခုတည်းမဟုတ်ဘူးဘဝပေါင်းများစွာအတိအောင့်မေမယ်ဆိုရင်အောင့်မေလို့ရနိုင်တယ်လို့ဘုရားကအတိအကျဟောထားတယ်နော်။အဲဒီဘုဗ္ဗေနိဗ္ဗာန်ဆိုတဲ့စကားလုံးလေးပါနေတဲ့အတွက်ဘုမေနိဗ္ဗာန်အနုဒ္ဓတိအဘိညာဉ်နဲ့အောင့်မေလေရော့သလားလို့ဒီလိုထင်ပါစို့လို့နော် ပြစ္စနိယတုတ်တံကိုဖွင့်ဆိုတဲ့ပြစ္စနိယတုတ်တံအထက်ကရာကခန္ဓာဝက်ကတန်ရုပ်အထက်ခတာတန်ရုပ်အထက်ကရာဒုတိယတဲ့သမျက်နှာ266သာဘရင်89မှာဖွင့်ဆိုထားပါနော်ဘယ်လိုဖွင့်ဆိုထားလဲဘောဂေနိဝါသန္တိနာဣဒံအဘိညာဝတိနအနုတ္တရဏံတန္တာယဗုဒ္ဓံဝိပါဒနာဝတိနပါဏဘောဂေနိဝါသအနုတ္တရံတိသမဏပြမနေတန္တာယေတံဗုဒ္ဓံဘုဂေနိဝါသန္တိဣဒံဘုဂေနိဝါသံဟူသောဣဇဂါကိုအဘိညာဝတိနအဘိညာအစွမ်းဖြင့်အနုတ္တရဏအတိတ်၌နေခဲ့မှုတဲ့ခန္ဓာအစဉ်ကိုညှပ်ဖြင့်အစဉ်လျောက်၍အောင်းမြေခြင်းကိုတန္တာယရည်ရတော်မူ၍နဟုတ်ကံဖျားခြင်းဟောကြားတော်မူသည်ကမဟုတ်ပေသန္တဟုတ်တော်ကဝိပဒနာဝတ္တနာဝိပဒနာဉာဏ်ဤအစွမ်းအားဖြင့်ပုဗ္ဗေနိဝါဒရှင်းနေနေခဲ့မှုတဲ့ခန္ဓာအစဉ်ကိုအနုတ္တရံတေဉာဏ်ဖြင့်အစဉ်လျောက်၍အောင်းမြေကြကုန်သောဗမဏဗျမဏီသမဏဗျမဏတို့ကိုတန္တာယရည်ရတော်မူ၍ဧတံဤပုဗ္ဗေနိဗ္ဗာန်တဟုသောစကားကိုဥဒ္ဒံဖျားခြင်းဟောကြားတော်မူခြင်းဖြစ်ပေ၏ဒီလိုဖွင့်ထားတယ်နော်မသိကြဘူးလားသိကြနေတယ်သိကြတဲ့အခါကျတော့ဘာပြောလဲဒီအတိတ်ကိုဝိပါဒဉာဏ်နဲ့ရှုရတယ်ဆိုတာကိုခေတ္တသိပြီလက်မခံနိုင်ကြဘူးသံပြီးမှကတော့သင်္ချာမရှိဘူးလားရှိနေတယ်အကြေးအတိတ်ကိုဒီဝိပါဒဉာဏ်နဲ့ရှုလို့မရဘူးဝိပဿနာဉာဏ်ထပ်အောင်ခုကပြည့်စုံပရိက္ခဉာဏ်ပိုင်းပါနော်ပြည့်စုံပရိက္ခဉာဏ်နဲ့တော့ရှုလို့မရနိုင်ဘူးဆိုလို့ရှိရင်တော့ဒီပြည့်စုံပရိက္ခဉာဏ်ဆိုတာရနိုင်ပါတော့မလားဟမ်မရနိုင်ဘူးဆိုတာကိုလည်းဥစ္စလို့သာပေမှာအတိတ်ကြာရှိနေပါတယ်ဉာဏ်ကအထောက်ထားကြတော့ဝိသုတိမေအထက်ကရာဒုတိယတွဲသံဃာ239သာဘရင်680ခွန်မှာအထက်ကရာဆရာတော်ကဘာဖွင့်ထားလဲဝိပဒကိနဗန္ဒကမန္တရိသဝိပကံတရိသဣဂရိတတောဇန္တိတဗံဝိပဒကိနဝိပဒနာဘာဝနာကမတံစီပြန့်တဲ့ယောဂဝန္တရပုဂ္ဂိုလ်သည်ကမန္တရိသကံတို့ဤသူသွေးကွဲပြားမှုကိုလကောဝိပကံတရိသအကျိုးဝိပဒ္ဒဤသူသွေးကွဲပြားမှုကိုလကောဣဂရိတတောတသိဂရိတအဖြစ်ဇန္တိတဗံတိတိပိဋိလဝေဤဝိပဒနာဘာဝနာကမတံစီပြန့်တဲ့ယောဂီသူတော်ကောင်းသည်ကံကံရဲ့အကျိုးကိုတသိဂရိတတော်ဒီတင်ဘာဖြစ်လို့လဲအကုန်အစင်သိဖို့ဆိုတာကတော့သတ်မြင်ရတဲ့ဘုရားရှင်တို့ရဲ့အရာတာဝကတို့ရဲ့အရာမဟုတ်ဘူးဘာဖြစ်လို့လဲဣဂရိတတောဇာတိတဘအနဝတိတတောဇာတိတုံးတတ်ကအဝိတယတာဟောမိလို့ဒီမှာမဟာဒီကဒုတိယတဲ့သမဏ380မှာဖွင့်ထားတယ်ဒီစိတ်ဒိဋ္ဌိတတသိရမယ်ဘာဖြစ်လို့လဲအနဝတိတတောဇာတိတုံးတတ်ကအကျဉ်းအကြံမရှိဂုံစင်အောင်ဘယ်လိုမှသိဖို့ရမစွမ်းနိုင်ဘူးဘာကြောင့်လဲအဝိတရားတောကရည်ရဲ့အရာမဟုတ်ဘူးကံကံရဲ့အကျိုးကိုကိုယ်စီအောင်သိတာကသဗ္ဗညုဘုရားရှင်တို့ရဲ့အရာဖြစ်တယ်သို့သောသဗ္ဗနတဗ္ဗအစန္ဒနေပိပြပရိဂဟောနာပရိပူရတိသဗ္ဗနတဗ္ဗအခြင်းခတိအဖြစ်အစန္ဒနေကံကံဤအကျိုးကိုမသိခဲ့သည့်ရှိသောပိပြပရိဂဟောပိပြပရိဂအညာတိနာပရိပူရတိဘယ်နည်းနဲ့မှမပြည့်စုံနိုင်ကံကံရဲ့အကျိုးကိုလုံးလုံးမသိခဲ့ရင်တော့ဒီကြပရိက္ခဏဘယ်လိုမှမရနိုင်ဘူးကံကံရဲ့အကျိုးကိုတော့သိရတော့နော်ဒီတော့ဒီနေ့လူသားတွေဘယ်လိုကံညော့လူသားလာဖြစ်နေရတာဒီဘဝမှာပြုစုပြည့်ထောင်နေတဲ့ကံညော့ဖြစ်ထားလားအတိတ်ကပြုစုပြည့်ထောင်နေတဲ့ကံညော့ဖြစ်ထားလားဒါကတော့ပြန်ပြီးဆက်ဖြစ်ဖို့မလိုဘူးလားလုံးနေတယ်ဒီပိုင်းမှာအထက်ကရာများကလည်းတော်တော်လေးလက်ခံနိုင်တော့အောင်ပေါ့လေကြည်ကြည်နက်နက်ကလေးပြောထားတဲ့စကားလေးတွေရှိပါလားကိုယ်ပြုစုပြထောင်နေတဲ့ကံကအခုချက်ချင်းတော့အကျိုးမပေးနိုင်ဘူး။နောက်တော့ကိုချက်ချင်းညှစ်လိုက်ရင်ချက်ချင်းစီဥထောကမဖြစ်နိုင်ဘူး။ချက်ချင်းတင်ခဲ့မဖြစ်နိုင်ဘူး။အချိန်ခါကာလလေးတော့အနည်းငယ်စောင့်ဆိုင်းကိုလိုအပ်တယ်။အဲ့ဒီပုံစံတိုင်းပဲကံတစ်ခုကိုပြုစုပြထောင်ရင်ချက်ချင်းတော့ဘယ်လိုမှအကျိုးမပေးနိုင်သေးဘူး။ဒီကံရဲ့ရင့်ကျက်မှုအချိန်ခါကာလဆိုတာကတော့စောင့်ဆိုင်းရမယ့်ဒမတာဖြစ်တယ်။အဲဒီချက်ချင်းကိုပြုစုပြထောင်လိုက်လို့ချက်ချင်းအကျိုးပေးမယ်ဆိုရင်ပုဂ္ဂိုလ်တို့ကကံတကုပြုစုပြထောင်ပြီးတော့နတ္တဖြစ်ပါစေလို့ဆုတောင်းစီချက်ချင်းနတ္တမဖြစ်နိုင်ဘူးလားဖြစ်ပါနဲ့ချက်ချင်းအကျိုးပေးမယ်ဆိုရင်ပေါ့ဟုတ်တယ်မလားဒီတော့ပြောလို့ရင်းလေးကတော့ပြိဿုပံကံရောက်တာပြိဿုပံလူသားဖြစ်နေရတယ်ဆိုရင်ပေါ့ဥစဉ်တို့လောကမှာလူအိုလူနာလူသေးဆိုတာရှိနေမှာတော့မလားမရှိနိုင်တော့ဘာဖြစ်လဲကောင်းမှုကုသိုလ်ပြုပြီးအမြဲဆုတောင်းနေတော့မှာပေါ့ချက်ချင်းအကျိုးပေးတော့မယ်ဆိုရင်ဟုတ်တယ်မလား ဒီတော့ပြောလို့ရင်ကတော့ဒီလူသားတွေကိုအကျိုးပေးနေတဲ့ခုလူသားတွေရဲ့ယုံနာသန္တာအပြင်မှာအကျိုးဝင်နေတဲ့ဝိဘက်ယုံတရားနန္တရားတွေရှိတဲ့သူဝိဘက်ယုံနာတွေကိုဖြစ်ပေါ်စေတတ်တဲ့အကျောင်းတရားတွေသစ္ဆုတ်ဗံကံလအတိတ်ကံလလို့မြင်တော့အတိတ်ကံဖြစ်နေတယ်။ဘာဖြစ်လို့လဲ။ဘုရားတို့သစ္စာ၄ပါးမှာဒုက္ခသစ္စာနဲ့ဒုတိယသစ္စာနှစ်ခုရှိတယ်။ဒါကဝိပဿနာရဲ့အကျုပ်ကအာယုံဝဋ်တသစ္စာခေါ်တယ်။ဒုက္ခသစ္စာကအကျိုးတရား၊သမုဒိယသစ္စာကအကျောင်းတရား။အကျောင်းတရားသင်္ချာဖြစ်ခြင်းကြောင့်အကျိုးတရားကသင်္ချာဖြစ်ပေါ်လာရပါတယ်။ဆိုရင်အကျောင်းနဲ့အကျိုးနှစ်ခုရှိသည့်အနက်ကအကျောင်းကအရင်ဖြစ်မလားအကျိုးကအရင်ဖြစ်မလားလို့စဉ်းစားကြည့်လိုက်ရင်ဘယ်လိုသဘောပေါက်လဲအကျောင်းကအရင်ဖြစ်အကျောင်းတရားကသင်္ချာဖြစ်ပေါ်လာမှအကျိုးတရားကပေါ်လာရမှာဒီတော့အကျောင်းကအရင်ဖြစ်တာကိုလက်ခံနိုင်ဒီဘက်မှာပြန်ဆန်းသင့်ကြည့်လိုက်တော့အမိဘဝနဲ့ပရိသတ်ရှင်ဒီဇာကလလရေးကြီးအခိုက်ကလေးကိုပြန်ကြည့်လိုက်တော့လူသားတို့အတွက်ကာယတတ္တကကလဘဝတတ္တကကလအရိယတတ္တကကလဆိုပြီးယုတ်လအမျိုးသားက3မျိုးယုတ်မျိုးသား30စပြီးပြီးတယ်။နံပါတ်မှာဆိုလို့ရှိရင်ဒီပုဂ္ဂိုလ်လည်းဖြစ်မယ်။ဉာဏ်လည်းပါမယ်ပီတိလည်းပါမယ်ဆိုလို့ရှိရင်စိတ်ဓာတ်တွေ34လုံးဖြစ်မယ်။ယုတ်နာ2ပါးပြီးတယ်ပြီ။ခန္ဓာနည်းနဲ့ပြောတော့ခန္ဓာ5ပါးပြီးတယ်လိုက်ပြီ။အဲဒီယုတ်နာ2ပါးခန္ဓာ5ပါးစပြီးပြီးတယ်လိုက်တဲ့အခါကျတော့ဒီယုတ်နာ2ပါးဒီသစ္စာ၄သနာတော်နည်းအယဘာသစ္စာလဲလို့မြည်တော့ဒုက္ခသစ္စာတရားဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုရှိတဲ့အ ਨੇ ကသမုဒိယသစ္စာသင်္ချာဖြစ်ခြင်းကြောင့်ဒုက္ခသစ္စာကဖြစ်ရတယ်။အကြောင်းနဲ့အကျိုးနှစ်ခုရှိတဲ့အ ਨੇ မှာအကြောင်းသမုဒိယသစ္စာကအရင်ဖြစ်ရမယ်။အကျိုးဒုက္ခသစ္စာကနောက်မှဖြစ်မယ်ဆိုတဲ့မူကိုလက်ခံနိုင်ခဲ့မယ်ဆိုရင်ဒီဘဝမှာလည်းဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးကတော့ကောင်းလို့ဆက်ပြီးဖြစ်တာဖြစ်တဲ့အတွက်ဘုဒ္ဓဘာသာသစ္စာကြီးအကြောင်းရင်းဖြစ်တဲ့သမုဒိယသစ္စာဒီဘက်ဘုရားမှာဘယ်လိုမှမရှိနိုင်ဘူး။အတိတ်ကဖြစ်ခဲ့တဲ့သမုဒိယသစ္စာကြောင့်ငါထင်ဒီဘက်မှာဒုက္ခသစ္စာကလာဖြစ်တယ်။အဲဒါအတိတ်ကဖြစ်ခဲ့တယ်ဆိုတာလဲဘုရားလည်းအတိတ်ကြောင့်ဟောနေပါတယ်။သာဘိကျမ်းဂန်များမှာလည်းအထင်ရှားရှိနေပါတယ်။အားလုံးကြားမှုတဲ့ဂါထာလေးတစ်ခုရှိတယ်။ဒီလိုတော့သင်ကြားသင်ဘူးလို့ရှိရင်တော့ဒီဂါထာလေးရောက်ဘူးတဲ့ပုဂ္ဂိုလ်တွေများကြပါတယ်။အတိဒီဖြစ်သောပိစ္ဆာဣဒံဤဖလပိစ္ဆကံဣဒံဤဖြစ်သောပိစ္ဆာအတိဖလပိစ္ဆကံအတိခါတာလေးနော်အတိကဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေဆိုဒီဘက်မှာဝိညာဉ်နဲ့ရောသတ္တရဏဖတ်တာဝိရဏခေါ်တဲ့အကျိုးတရားတွေသင်္ချာဖြစ်တယ်ဒီဘက်မှာတစ်ခါပြုစုပြောထောင်နေတဲ့ဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်နောက်အနာဂတ်မှာဝိညာဉ်နဲ့ရောသတ္တရဏဖတ်တာဝိရဏခေါ်တဲ့အကျိုးတရားတွေသင်္ချာဖြစ်မယ်ဒီအပိုင်းကိုတောင်းကျိုးစပြိဿသမုပ္ပါဒ်ပိုင်းလို့ခေါ်ပါတယ်နော်အဲဒီလိုဂါထာလေးကတော့စေအထေကရာလို့တတ်မှတ်တဲ့ဥစဉ်တို့တမောဟဝိသုဒ္ဓိအထေကရာကြီးမှာပါပါတယ်ဝိသုဒ္ဓိမဲ့အထေကရာဆရာတော်ကလည်းပရိစ္ဆသမုပ္ပါဒ်ကိုဖွင့်တဲ့အပိုင်းမှာဒီဂါထာလေးကိုတမောဟဝိသုဒ္ဓိအထေကရာကလည်းယူဆောင်ပြီးတော့မိမိရဲ့ဝိသုဒ္ဓိမဲ့အထေကရာဒုတိယတဲ့ဆာမျက်နှာ214မှာလည်းထပ်မှပြီးဖော်ပြထားပါတယ်နော်ဘာကိုကိုးကားပြီးတော့ဒီဂါထာလေးကိုသိသုံးထားတယ်လို့လှမ်းကြည့်လိုက်တော့ဟောပရိသမီတော်မဲ့ပါဠိတော်ကြီးဆာမျက်နှာ50ပါးအတိအကျဟောကြားချက်တွေရှိတယ်နော်ပါရီလေဆိုတော့ဗုဒ္ဓမာကမ္မဘောဓမိမောဟအဝိဇ္ဇာအာယုဟနာသင်္ခါရဏိကန္တိတနာဥပဂမနံဥပါဒနာစေရဏဘောတိဤနေပင်စဓမ္မဗုဒ္ဓမာကမ္မဘောဓမိဣဒပရိသန္တိယပိစယာဒီဘဝပရိသန္တိဝိဘက်ဒီယုတ်တရားနန္တရားတွေရှိကြတယ်ထိုယုတ်တရားနန္တရားတွေရဲ့အကြောင်းရင်းဖြစ်နေတဲ့တရား၅ခုဒီဘယ်တော့လဲဗုဒ္ဓမာကမ္မဘောဓမိရှစ်ကမ္မဘောကိုပြုစုပြုထောင်ခဲ့ခြင်းအစဉ်စားကနော်အဲ့ဒီပုရိမကမ္မဘောတမင်ဆိုတဲ့သကလုံးကိုလေသကရာဆရာတော်ကပုရိမကမ္မဘောတမင်ဒီပုရိမေကမ္မဘဝေအတိတဇန္တိယကမ္မဘဝေကရိယာမာနေတိအထောဆိုပြီးဒီလိုဖွင့်ထားတယ်။အတိတ်ကံကိုပြုစုပြုထောင်ခြင်းဘဝတုန်းကပြုစုပြုထောင်ခဲ့တဲ့တရား၅ခုလို့ဆိုလိုပါတယ်။ဒီဘဝမှာပြုစုပြုထောင်နေတဲ့တရား၅ခုဟုတ်လားမဟုတ်ဘူး။အတိတဇန္တိယဆိုပြီးဒီလိုဖွင့်ထားတယ်နော်။အတိတ်ဘဝဇတ်တစ်ခုမှာဒီကံကိုပြုလို့သုထောင်ခဲ့ခြင်းအချင်းခါတို့ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရား၅ခုဖြစ်ခဲ့။အဝိဇ္ဇာဆိုတာကအတိမားနေတဲ့သဘောပဲ။အတိမားနေဆိုတာကတော့အတိပယ်ရအများကြီးရှိတဲ့အနက်ကနည်းနည်းလေးနားလည်ဆိုတဲ့ယောဂီတွေကိုသင်ပြလို့နည်းနည်းလေးသဘောပေါက်မြန်တဲ့အတိပယ်တစ်ခုကတော့ သုံးသက်ဘောအတွင်းမှာခုနကနာမရူပပြိစီတဲ့အညာအယလှမ်းပြီးကြည့်လိုက်တော့ဣဇ္ဇတံပိဋကတဏှာလုံးမှာရောက်ကြမိမှာပုဂ္ဂိုလ်တ attva လူနာပြမဆိုတာကမရှိဘူးသိနေတာကယုတ်တရားအစုဘုံဏတရားအစုဘုံပဲရှိယုတ်တရားအစုဘုံဏတရားအစုဘုံလို့သိရင်လည်းမမှန်ဘူးလားမှန်နေတယ်အကြောင်းတရားအစုဘုံနောက်တစ်ဆင့်တက်လိုက်တော့ပြိစီပြိကအညာမင်းရောက်တော့အကြောင်းတရားအစုဘုံအကျိုးတရားအစုဘုံတော့ဖြစ်တယ်ဒါလည်းမှန်တယ်နောက်တစ်ဆင့်လှမ်းပြီးတက်လိုက်တော့ဝိပဿနာပင်ရောက်သွားပြီဆိုတော့အနေဖြစ်ပြီးပြနေတဲ့အနေစားတရားအစုကုန်နေတာမှန်တယ်ဒီရုပ်တွေဒီနည်းနဲ့ဒီအကြောင်းတွေဒီကျိုးတွေကနော်ဖြစ်ပြီးပြနေတဲ့အနေစားတရားအစုကုန်တာမှန်တယ်ဖြစ်ချင်းဖြစ်ချင်းစီအနေစားခံရတဲ့ဒုက္ခတရားအစုကုန်တာမှန်တယ်မပြည့်စုံတဲ့အခြေအခဲအခိုင်အမာဖြစ်တာကအဖြစ်ဒီနည်းအတ္တမဟုတ်တဲ့အနတ္တတရားအစုကုန်နေတာမှန်ကြတယ်အဲ့ဒီလိုသိရင်လည်းမှန်နေတယ်နော်အဲ့ဒီလိုမသိပဲရောင်းရလှမ်းပြီးတော့ရန်ကြမိမှာပုဂ္ဂိုလ်တ attva လူနဲ့မြမစက်တိစီတိတိကျဲ့ရင်တော့သူအတိမျိုးကိုမှားတယ်လို့ပြောရအဲ့ဒီအတိမှားမှုသဘောကိုပဲဘာလို့ခေါ်လဲအဝိဇ္ဇာအဲ့ဒီတော့ဘုံနာလေးတစ်ခုပေါ့နည်းနည်းလေးနိစ္စရာပြောရင်တော့သူမနာမင်းသမီးဆိုကြပါစို့နော်ဟောလွန်ခဲ့တဲ့နော်ဝိပဿနာမြတ်စွာဘုရားသာသနာတော်တုန်းကလည်းတူတယ်နော်ညာလေးပန်းတွေကိုလှူညာလေးပန်းအဲလောကနာဆံသတိတန်တဲ့ရွှေခွေထက်မှာနုကသနာဆန်းတဲ့အပြစ်ထည့်ပြီးတော့အဘောကမျက်လေးပန်းအောင်ပြီးတော့နော်ဘုရားကိုလှူတဲ့ပွဲတစ်ခုဆေချပါစို့အဲဒီမှာသူကဘာစုတောင်းလဲရှင်းလျာဖြစ်လျာဌာနဘုံဘဝ၌ဒီမျက်လေးပန်းကဲ့သို့လူအမြတ်ချင်းများနှုတ်အပ်တဲ့ပုဂ္ဂိုလ်ဖြစ်ရသလိုဤအဓိပ္ပာယ်တောင်းနမအမိနာမအဖြစ်လဲသူမနာနော်အမည်ရှိတဲ့ပုဂ္ဂိုလ်ကဖြစ်ရပါလို့ဤလို့ဒီလိုပဲဆုတောင်းတယ်။သူမနာဆိုတာကတော့မြတ်လေးပါးလို့ခါတော့ပြန်ထားပါတယ်။ဒါကြောင့်သူရဲ့ဆုတောင်းချက်တွေကိုကြည့်လိုက်ရင်လူများအပေါင်းချင်းများနှုတ်အပ်တဲ့သူမနာအမည်ရှိတဲ့အမျိုးသမီးလို့သူကအတိမှမဟုတ်ကတ်မနေဘူးပဲ။ဒါလည်းအဲဒီတော့လူများအပေါင်းချင်းချင်းများနှုတ်အပ်တဲ့သူမနာအမည်ရှိတဲ့အမျိုးသမီးဖြစ်ဖို့ရအတွက်သူကဆုတောင်းနေတော့အဲဒီအတိမှမဟုတ်သဘောကိုကပါလေအဝိဇ္ဇာ။အဲဒီအမျိုးသမီးဘဝကိုတန်တန်တက်မတဲ့သဘောလေးကတဏှာသိတတ်ပြီးပြောနေတဲ့သဘောကဥပါဒ။သောဝိဇ္ဇာတနာဥပါဒသုံးခုခြံရံပြီးတော့ခုနကဘုရားမူရှိတဲ့သံဃာတွေကိုလောကနာကဆက်ကလူတန်းနဲ့မျက်လေးပန်းနဲ့ဆက်ကလူတန်းတယ်။သင်္ခါရကုသိုလ်စေတနာအုပ်စုတွေဖြစ်ပေါ်သွားတယ်။သောကုသိုလ်သင်္ခါရစေတနာအုပ်စုတွေကလည်းအနိစ္စတရားအစုအကုန်သာဖြစ်တဲ့အတွက်ဖြစ်ပြီးပြတ်သွားတာပဲ။ဖြစ်ပြီးပြတ်သွားပြီမဲ့လို့ဝိဘယယုတ်တရားနံတရားတွေလို့သောအင်သတ္တိဒီဆုံးတရားမြတ်မထားကြသေးချုပ်ပြတ်သွားပြီတော့မဟုတ်ဘူးယုံနာအခြင်းမှာနောက်တစ်ခင်နောက်တစ်ခင်အခါအခွင့်သိရင်အကျိုးကိုဖြစ်စေနိုင်တဲ့ကမ္မတ္တိသောအင်လေယုံနာအခြင်းမှာမြုပ်နှံပြီးမှလည်းချုပ်ပြတ်သွားတယ်အဲ့ဒီသောအင်အကျိုးကိုဖြစ်စေနိုင်တဲ့သောအင်ကမ္မတ္တိလေးကိုတော့ကံလို့ဒီလိုခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအဲ့ဒီကံကြီးကဒုက္ခဟောလွန်ခဲ့တဲ့ဝိပါဒိမြတ်စွာဘုရားနဲ့တူပါတယ်နော်အဲဒီဘုရားရှင်လက်ထက်ကသူကထူထောင်ခဲ့တယ်အဲဒီထူထောင်ထားခဲ့တဲ့ဒီကံကြီးဒီသုမနမင်းသမီးဖောဒလမင်းကြီးအသမီးတော်တူလာဖြစ်တဲ့ဘုရားမလာပြီးအကျိုးမပေးဘူးလားပေးတယ်ပေးလိုက်တဲ့အချိန်ခါကျတော့သူရဲ့ပြုစုပြုထောင်ခဲ့တဲ့ကံနဲ့သုမနမင်းသမီးဖြစ်ရတဲ့ဘုရားနဲ့လှမ်းပြီးကြည့်လိုက်ရင်သဘာဝမျိုးစွာတောင်ချမ်းနေဘူးလားချမ်းနေတယ်ဒီသုမနာမင်းသမီးဘဝမှာပြုစုပြုထောင်ခဲ့တဲ့ကံကအကျိုးပေးနေတာဟုတ်လားမဟုတ်ဘူးဒါကတော့သဘောပေါက်ဖို့လိုတယ်အဲ့ဒီလိုသဘောမပေါက်ဘူးဆိုရင်တော့ဥစ္စာကံကံအကျိုးကိုလက်မခံတဲ့အတုပဲဒီအများကြီးဝင်လာလိမ့်မယ်နော်အတိတ်ဘဝတစ်ခုခုကပေါ့ဒီဘဝကဒီဘဝဝိဘယုံနာတွေကိုဖြစ်စေနိုင်တဲ့စွန့်အင်ရှိနေတဲ့ကံကိုပြုစုပြုထောင်ခဲ့တဲ့ဘဝတစ်ခုခုရှိတဲ့အဲ့ဒီဘဝတစ်ခုတုန်းကဝိဇ္ဇာတနာဥပါဒဏ်နဲ့ဆင်ရင်ပြီးတော့သင်္ခါရနဲ့ကံကိုပြုစုပြုထောင်ခဲ့အဲ့ဒီအတိတ်ကပြုစုပြုထောင်ခဲ့တဲ့ယဝိဇ္ဇာရဏဥပါဒံသင်္ခါရကံကြောင့်သာနေဒီဘဝမှာဖြစ်နေရုပ်တည်ခံနေသင်္ချန်လာဖြစ်ရတဲ့ပဋိသင်္ခါရအခါမှာဒါကြောင့်ဒီမေသာဓမ္မပရိမာကံဖဘောတ္တဘောဓမ္မိဣဒ္ဓပရိသန္ဓိယာသိစရာဆိုပြီးဒီလိုပဋိသင်္ခါရမဲ့ပါဠိတော်ကြီးကဟောထားတယ်အတိတ်ဘဝတစ်ခုမှာပြုစုပြုထောင်ခဲ့တဲ့ဒီဝိဇ္ဇာရဏဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရား၅ကိုသင်္ချန်ရှိခဲ့တဲ့အတွက်ဒီအကြောင်းတရား၅ကိုဒီဘဝမှာပရိသန္ဓိယာအကြောင်းတရားလာပြီးဖြစ်ရတယ်ဆိုပြီးဒီလိုခေါ်ထားပါတယ်နော်။ဒါကြောင့်ပါဠိတော်ကြီးတွေကို ကြည့်ပြီးတော့အထင်ကြီးကြီးများကလည်းသတ်မှတ်ပေးထားပါတယ်နောက်တစ်ခုကတော့နည်းနည်းလေးစဉ်းစားကြည့်ပေါ့ဘုရားလို့ဘုရားအလောင်းတော်တွေအတိတ်ကကံကအကျိုးပေးတာကိုလက်မခံနိုင်ဘူးဆိုရင်ပေါ့ဘုရားအလောင်းတော်တွေဘာမီတွေဖြစ်နေတယ်ဆိုတာအတိတ်ကိုရှိရောမလားမရှိတော့နော်သင်္ခါတဝကအလောင်းတရားတွေပြီးသင်္ခါဘောဓိအလောင်းတရားတွေပါရမီဖြစ်ရတယ်ဆိုတာနဲ့အဓိပ္ပာယ်ရှိရောမလားမရှိတော့ပါရမီဆိုတာတွေကတန်တန်ကိုပြုစုပြောင်းနေတာပဲနော်ဘယ်လိုကံကိုပြုစုပြောင်းနေလဲလဲဒါမျိုးညတဲ့ညာအထွတ်တတ်တဲ့ခန္ဓာ၅ပါးကိုလိုလံတောင့်တတဲ့ဥတည်ချက်ဖြင့်ပြုစုပြောင်းနေတယ်ဒါပြီးသင်္ခါဘောဓိညာအထွတ်တတ်တဲ့ခန္ဓာ၅ပါးသက္ကတဝကဘောဓိညာမဟာတဝကဘောဓိညာပကတိတဝကဘောဓိညာအထွတ်တတ်တဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးတွေကိုလိုလံတောင့်တတဲ့ဥတည်ချက်ဖြင့်ကျုပ်တို့ပြောထောင်ထားတဲ့ဇာတိပဲဟုတ်တယ်မလားအဲ့ဒီပါရမီအဟုန်ကြီးကြောင့်ဇာတိဒီတပ်ပိညာဉာဏ်ကတစ်ချိန်မှရလာတာမဟုတ်ဘူးလားဟုတ်တယ်လက်ပိညာဉာဏ်ရလို့ရှိရင်တပ်ပိညာဉာဏ်ရဲ့တရားဖြစ်တဲ့ခန္ဓာ၅ပါးနဲ့ကပ်ပြီးပါမနေဘူးလားပါနေတယ်နော်ဒါကြောင့်ဦးဇင်းတို့ပါရမီတွေကိုကျုပ်တို့ပြောထောင်နေတယ်ဆိုတာကတော့ဇာတိကိုကျုပ်တို့ပြောထောင်နေခြင်းပဲဖြစ်ပါတယ်နော်ဒါကြောင့်ကံဤအကျိုးကိုလက်ခံနိုင်မယ်ဆိုလို့ရှိရင်တော့ဒီဘဝပြည့်စုံပြည့်ထောင်နေတဲ့ကံတော့ဒီဘဝရုံနာမဖြစ်ဘူးဆိုတာကတော့သင်ကြားနေတယ်။အကျိုးနဲ့ဒီဘဝပြည့်စုံပြည့်ထောင်တဲ့ကံကြောင့်ဒီဘဝရုံနာဖြစ်တယ်လို့လက်ခံမယ်ဆိုရင်တော့ရောင်းမြန်နေလန်ကုန်လိမ့်မယ်။ဘယ်လိုရောင်းမြန်လာမလဲ။ဒီနေ့တရားကြီးတွေကတော့ဒါလေးကိုရှင်းပြကြတယ်နော်။ပရိဂ္ဂရာ7ပါးသာရှိတဲ့လူဘဝတို့အစုစုတွေကိုလူတန်းပြီးတော့သာသနာ့ဘောင်းတို့သူသူချင်းချင်းပေးတယ်နောက်တနေ့ဆိုလို့ရှိရင်လည်းဆရာမကြီးတဲ့တန်ဃာတွေကိုဆောင်ကျက်ပေးဖို့ဒီနေ့ကိုချုပ်ချင်းရတဲ့အဖေဖေတွေကိုချက်ကကျူးမထူတန်းကြမယ်။အဲဒီလိုလှူဒန်းနေတဲ့ကံကြောင့်ဒီကကြီးတွေရုပ်ရှင်ဉာဏ်ဖြစ်ပါကလားလို့မေးရင်ဘယ်လိုဖြစ်မလဲ။ဟမ်ဖြစ်တယ်လို့ဆိုရင်ပေါ့ဖြစ်တယ်လို့လက်ခံမယ်ဆိုရင်အကြောင်းနဲ့အကျိုးနှစ်ခုရှိတယ်မှာအကျိုးတွေကအရင်ဖြစ်တယ်အကြောင်းကနောက်မှဖြစ်တယ်ဆိုတဲ့အတိအကျဖြစ်မနေဘူးလား။အနည်းအားဖြင့်ပြောရင်တော့ဒီဒီသင်္ခါမတကကြီးတွေကဒီလိုဆွံ့နေတယ်တန်ခါလှူတယ်ဒီတန်ခါနေဆွံ့နေကြောင့်လူဖြစ်ရင်လည်းလူတော်လူကောင်းနှက်ဖြစ်လည်းနှက်ကောင်းနှက်မြတ်ဖြစ်ရပါလို့ဤတော့ဆူတောင်းနေပဲဆိုကြပါစို့နော်အဲဒီလိုလူတော်လူကောင်းနှက်ကောင်းနှက်မြတ်လို့အတိမားနေတဲ့သဘောကပါလေအဝိဇ္ဇာသူဘဝကိုတွေ့တတ်တတ်မဲ့နေတဲ့သဘောကသဏ္ဍာန်စိတ်ကြပြီးဆွံ့နေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတဏ္ဍာန်ဥပါဒံနေဆံရံပြီးတော့ခုနကတငန်းလှူခြင်းဆွမ်းလှူခြင်းအစတဲ့ကောင်းမှုကုသိုလ်တွေကိုပြုစုပြုထောင်တယ်။ပြုထောင်လိုက်တဲ့အချိန်ခါမှာသင်္ခါရနဲ့ကံကြီးဖြစ်သွားပြီ။သောဝိဇ္ဇာရဏဥပါဒသင်္ခါရကံကြီးကြောင့်ဒီကကြီးတွေအခုလက်ရှိရုပ်တွေနာနေရနေတာဟုတ်မဟုတ်ကိုပြန်တော့ဆန့်ကျင်ကြည့်တော့။အကျိုးဟုတ်ခဲ့မယ်ဆိုရင်ပေါ့။အကြောင်းကနောက်မှဖြစ်ပြီးတော့အကျိုးတရားတွေကဟိုးစိုးစိုးပိုင်းကဖြစ်ခဲ့တယ်ဆိုတဲ့အဓိပ္ပာယ်မျိုးတွေဖြစ်မနေဘူးလား။အကျိုးတရားတွေကပရိသန္ဓေကလည်းရည်ကြီးတဲ့ကနေစပြီးဖြစ်နေတာ။ကောင်းမှုကုသိုလ်ကဒီနေ့ကျမှဖြစ်တယ်။ဝိသရဏဥပါဒဏ်တွေကဒီနေ့ကျမှဖြစ်တယ်။အကြောင်းကနောက်ဖြစ်တဲ့အကျိုးကအရင်ဖြစ်တယ်ဆိုတဲ့ပုံစံမျိုးဆိုတော့သဘာဝလေးကြားပါမလား။မကြတော့ဘူးနော်။ဒါကြောင့်ဦးဇင်းတို့ဒီအကြောင်းနဲ့အကျိုးနှစ်ခုရှိတာမှာအကြောင်းဒီအမြဲတမ်းပုံတွေရှိတာတော့ဖြစ်ရမယ်ဆိုတဲ့မူကိုကံကြီးဘယ်လိုပြောနေတယ်လို့အမျိုးသားနဲ့နော်။ကံကံရဲ့အကျိုးကတော့သူကပြောနေတာ။သဟဇာတအကြောင်းတို့။ဉာဏ်တို့ဖြစ်နေတဲ့သဟဇာတအကြောင်းတို့အိညာမိညာအကြောင်းတို့ဒါတွေလည်းရှိပါတယ်နော်။အကြောင်းနဲ့အကျိုးနှစ်ခုရှိတဲ့အ낵ကအကျိုးကအရင်ဖြစ်ပြီးတော့အကြောင်းကနောက်ဖြစ်တယ်ဆိုတော့ခြုံပိဿဇာတတ္တိတစ်ခုရှိတယ်။ဒါကကမ္မတ္တိနဲ့မဆိုင်ဘူးနော်။ပိဿဇာတတ္တိနဲ့ကျေကျေပြုတ်တယ်ဆိုတာကလည်းဒါကယုတ်တရားတွေကနံတရားတွေကိုဆက်လက်ပြီးတိုင်းရဲ့အတွက်ကျေကျေပြုတ်ဖို့ကိုဘုရားဟောနေတဲ့အပိုင်းပါနော်ပိဿဇာတပစ္စည်းနဲ့ဆိုင်တယ်ခုကပိဿဇာတအပိုင်းကိုပြောနေတဲ့သဘောပေါ့ဘူးကံကံရဲ့အကျိုးကိုပြောတော့ကမ္မတ္တိပိုင်းကိုပြောနေတာပါနော်ဒါကြောင့်အတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီကြောင့်ဒီဘဝမှာယုတ်တိနံတရားကသင်္ခါရလာဖြစ်နေရတာဖြစ်တဲ့အတွက်သစ္စာဒေသနာတော်ဒီအရာနဲ့ဒီဝိသဒနာဥပဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုဒုတိယသစ္စာလို့ပဲခေါ်ပါတယ်။အဲဒီအတိတ်ကဝိသဒနာဥပဒံသင်္ခါရကံကိုမြင်ကျင်တဲ့ယောဂီသူတော်ကောင်းတွေအတိတ်ကိုလှမ်းရှုရမလားမရှုရဘူးလား။ရှုရတော့မင်းဒီဘိန်းကရောက်လာတယ်နော်။ဒါဖြစ်လို့ဒီအတိတ်ကိုလှမ်းရှုနေရတယ်ဆိုတာနည်းသဘောပေါက်အောင်လို့ပြောနေတာပါ။ပြိစ္ဆာပရိကခုကတော့ပြိစ္ဆာပရိကဉာဏ်ရရှိရဲ့အတွက်ရှုတယ်။နောက်ပိုင်းရောက်တော့ဝိပဿနာဉာဏ်ရှိရဲ့အတွက်လည်း ရှိပါမှာဒါဖြစ်လို့လေဝိပဿနာဆိုတာကသဗ္ဗိဇ္ဇာနာမအရူပေတိလက္ခဏာအရောပိတဝါဆိုပြီးအထင်ကများကအတိအကျဖွင့်တယ်နော်အကြောင်းရနေတဲ့ကွာဒီရောက်နန္ဒီကောအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်တင်ပြီးတော့ရှိပါမယ်လို့ဒီလိုသတ်မှတ်ချက်ပေးထားတယ်အဲ့ဒီသတ်မှတ်ချက်အရအကြောင်းတရားတွေဟာလဲဝိပဿနာရဲ့အရှုပ်ကအာယုံစင်းနေမှာဝင်နေတယ်ဝင်နေတဲ့အတွက်ကြောင့်ဒီအကြောင်းတရားတွေကိုလည်းဝိပဿနာရှိအောင်မှဖြစ်လို့ဝိပဿနာပိုင်းကြတော့လည်းဒီအကြောင်းတရားတွေကိုတစ်ခါပြန်သိသိပြီးတော့ပဲဝိပဿနာထပ်ထပ်ထပ်ထပ်ရှုပြင်းနေရအများပါတယ်ခုတော့ဒီမှာကပြည့်စုံပရိက္ခဉာဏ်ပိုင်းဖြစ်တော့ပြည့်စုံပရိက္ခဉာဏ်ရရှိရအတွက်လည်းဒီအတိတ်ကအဝိဇ္ဇာနာဥပါဒါနိခါရကံကိုနှမ်းပြီးရှားဖွေဖို့တော့မလိုဘူးလားလိုနေတယ်လိုတဲ့ပိုင်းမှာဒီအဝိဇ္ဇာနာဥပါဒါနိခါရကံဒီကအတိတ်ဘဝတစ်ခုမှအကျုံးဝင်ခဲ့တာဖြစ်တော့သောအတိတ်ဘဝတစ်ခုမှအကျုံးဝင်ခဲ့တဲ့ယုံနာခန္ဓာအခြင်းကိုတော့တစ်ခါပြန်ပြီးတော့လှမ်းကြည့်ဖို့လိုနေတယ်အဖြစ်လို့လေဒီဝိဇ္ဇာတနာဥပါဒံဒီအတိတ်ခန္ဓာ၅ပါးတို့ရဲ့အစိအပိုင်းတစ်ခုဖြစ်နေတယ်။အတိတ်ခန္ဓာ၅ပါးကိုလှမ်းရှုတတ်မှအတိတ်ခန္ဓာ၅ပါးထဲမှာအကျုံးဝင်နေတဲ့အတိတ်ခန္ဓာ၅ပါးတို့ရဲ့အစိအပိုင်းတစ်ခုဖြစ်တဲ့ဒီဝိဇ္ဇာတနာဥပါဒံသင်္ခါရတန်ကိုရှားဖွေလို့ပြန်မှဖြစ်တယ်။ဒါကြောင့်ဥစ္စလို့ဒီအတိတ်ယုံနာကိုသိသိနေတဲ့အပိုင်းကတော့နာမရူပပြိစီတဲ့အများနဲ့ဆိုင်ပါတယ်အတိတ်ယုံနာမှာအကျုံးဝင်နေတဲ့အတ္တဝိဇ္ဇာတနာဥပါဒါသင်္ခါရကံဒီကဒီဘဝမှာပရိသန္ဓေယုံနာအစကြီးတဲ့ယုံတရားနဲ့တရားတွေသင်္ဆာဖြစ်ပုံကိုမြင်အောင်ကြောင်းကျွတ်တဲ့သဘောကိုလှမ်းကြည့်တဲ့အပိုင်းကတော့ပြည့်စုံပရိကအညာပိုင်းနဲ့ဆိုင်တယ်အပိုင်းကဏ္ဍချင်းတော့မတူဘူးနော်မတူတော့အတိတ်ကိုတော့လှမ်းပြီးတော့ရှုရတော့လှမ်းရှုတဲ့အပိုင်းမှာမရှုဘဲနဲ့ကောအရှင်ဘုရားမေဖို့နိဗ္ဗာန်ကမရခင်ဘူးလားလို့ဒီလိုတော့အမေးပြန်ရှိလာကြတယ်နော်မေးပြန်ရှိလာတဲ့အချိန်ကကျတော့မရဘူးလို့ပဲအထေရမြတ်ကလည်းအတိအကျဆုံးဖြတ်ထားပါတယ်ဘုရားကလည်းအတိအကျဟောနေတယ်နော်အထေရမြတ်ကဘယ်လိုဆုံးဖြတ်ထားလဲခဏခဏတော့ပြောနေပါတယ်နာဟုထာမပေါ့နော်ဉာဏတိနာသမာဓိဘောရသီလယသူနေတိတေနဘဝစကမဗတ္တလေတဝအတ္တနိဝိစကမိဝနိသန္နိမန္တနာနန္ဒရာဗျာမတိတောနာကောတိသူပိနန္ဒရေပြတ်တိအတ္တနိဝိသကမိဝမောဇောဇဝံကတောနိစ္စနိမံသနံတတဝတောအမြဲမပြားခြင်းပါနိစ္စတတောဘဝစကံကြောင့်ကြောစေပရိစ္ဆသမုပ္ပဟုခေါ်သို့အပ်တဲ့တန္ဒရာဘဝစကောမမာတိဘဝရတိလယံတမာတိတိဟုသောမြတ်သောကြောက်ဖြံထက်၌သူမိတိပေနမြတ်မြတ်ထက်အောင်ကောင်းစွာတွေ့၍ထာအပ်သောညာနာတိနာညာတိဟူသောတန်လျက်ဖြင့်အဘဒံလေတဝမဖောက်ခွဲမှု၍နန္ဒရာဗျာမတိတောတန္ဒရာဝဇိယဒုက္ခမှကြောလလွန်မြောက်၍သွားသောနန္ဒရာဗျာမတိတောတန္ဒရာဘိဒုက္ခမှကြောလလွန်မြောက်၍သွားသောကောစီတုံညောင်းသောသူသည်သူပိနန္ဒရေပိအိမေဤအတိတ်၌ညတော်လည်းပဲနတ်တိတရားတစ်ခင်းမှမရှိကြဘူးပေဘုန်းကြီးဆက်ဝန်းတော့တတ္တဝါတွေကိုအမြဲမပြတ်ရှင်းမနှိမ့်ချင်နေတယ်။ဘာရင်းနဲ့နှိမ့်ချက်လဲ။ဘုနာတိရဲ့ဒုက္ခပိရိနဲ့လုံးသွေးနေအောင်အမြဲတမ်းနှိမ့်ချက်တယ်။အဘယ်ဝိညာဉ်ပဲအကြကြီးတဲ့ဝိညာဉ်ပဲတွေနဲ့လုံးသွေးနေအောင်အမြဲတမ်းရှင်းပန်းနှိမ့်ချက်နေတယ်။နှိမ့်ချက်နေတဲ့တရားတွေကဘယ်တရားတွေလဲလို့မေးရင်ဒီဘဝဆက်လို့ဆက်ဆုပ်အပ်တဲ့အကြောင်းနဲ့အကျိုးလက်ပတ်နေတဲ့တန်ဆုပ်ဆက်ပြိဿဒုက္ခသဘောတရားပဲ။ဒီကြောင့်ရဲ့ပြိဿသမုပ္ပါသဘောတရားကိုတမာတိတိဟုသောကြောက်ဖြံထက်၌ညံ့ညံ့ထက်အောင်တွေးထားတဲ့ဉာဏ်လေးဟုသောတန်လျက်ဖြင့်မဖောက်ခွဲနိုင်ပဲမန္တရာဝစီရဘိဒုကကြီးမှကျော်လွန်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်ရဲ့အတွင်း၌တော်မြတ်တဲ့တရားတစ်စုံတစ်ယောက်မြမရှိတဲ့သဘုပါဘူးလို့ဒီလိုအထက်ကြီးကဖွင့်ထားတယ်နော်ဝိသုတိမံအထက်ကဒုတိယဒေသမေနံ221မှာဖြစ်ပါတယ်ဘောအစက်ကကထာအဖွင့်ဤကိုအဆုံးဖြစ်တယ်မမောဟဝိနည်းနည်းအထက်ကရပြိစ္ဆာသမုပ္ပါဘောဇက်ကကထာအဖွင့်ဤကုန်အဆုံးမှာလည်းပုံစံတူပဲဖွင့်ထားပါတယ်နော်။ဘာကုကုပ္ပပိဖို့ဖွင့်ထားတယ်လို့မြင်တော့ဟောတံပိသေတံဘဂဝတ္တဆိုပြီးတော့တရားကျင့်ဟောကြားတော်မူတဲ့ဒီနာတော်ကိုပြန်ကိုးကန့်ထားတယ်။ဂမ္မီရောဇာယအနန္တပြိစ္ဆာသမုပ္ပါတော်ဂမ္မီရောဝဘတော်သဣတတသာအနန္တဓမ္မတအနန္တဘောဓအပ္ပတိဝေဒာဇီဝမယံမဇတန္တကုလကဇန္တကုလကန္တိကဇတမုံဇပပဇအခုတာအဘယံဒုက္ခတေဝိနိပါဒံတန္တရဏတိဝတ္ထတိမဟာဠိဒနသုတ်တနော်ဒီကနိဗ္ဗာန်ဓိနသုတ်တသမဏလေးကခုံမှာပါပါတယ်ဟောတန်ရုပ်ပါဠိတော်ပထမအတွက်သမဏ318ဤရဏဝတ်ကအနယုပါဠိတော်မှာလည်းပါပါတယ်ဘာပြောလဲဒ ဒါနဲ့တော့ဒီချိန်မှာရှင်အနန္တကိုရောင်မြတ်ကနေကနေတန်ရှင်တဲ့အချိန်ပေါ့နေတန်ရှင်တဲ့ဆရာတော်ကရှင်အနန္တကိုရောင်မြတ်အဖို့ကတော့ဖလတ်ဓမ္မပတ်ဝင်စားတာပါပဲသောတပတ္တိဖလတ်ဓမ္မပတ်ပေါ့အဲ့ဒီဖလတ်ဓမ္မပတ်ဝင်စားနေတဲ့အချိန်ခါမှာပဋိစ္စသမုပ္ပါဒ်တေကိုသူကအနုလောမနိအခင်သောလကောဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်စားတဲ့အနုလောမနိအခင်သောလကောဘောအဆုံးကနေကြောင်းမြတ်လှမ်းပြီးတော့ရာမရဏဘာကြောင့်ဖြစ်တဲ့ဇာတိကြောင့်ဖြစ်တဲ့ဇာတိဘာကြောင့်ဖြစ်တဲ့ဘဝကြောင့်ဖြစ်တဲ့ဇာတိဖြစ်ကြောင်းမြန်လှမ်းပြီးတော့လဲသူကရှုတယ်အဆုံးအဆန်ရှုတယ်အလဲကောင်ကနေဖောက်ပြီးတော့အရင်အလဲကောင်ကနေဖောက်ပြီးတော့အပြားသွားတဲ့နေ့စဉ်အဖြစ်လဲရှိတယ်လေးနည်းလုံးနဲ့ရှုတယ်အဲဒီလဲလေးနည်းလုံးဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပြီးတော့သူကဖလတ်ဓမ္မပဒ်ကိုဝင်စားခဲ့ဝင်စားလိုက်တဲ့အချိန်မှာကြတော့ဒီကြောင့်ကျပြိဿသမုပ္ပါဒ်သဘောတရားတွေကသူ့ဉာဏ်ထဲမှာလွဲသလိုဖြစ်နေတယ်တိမ်းသလိုဖြစ်နေတယ်လွယ်တဲ့တိနေလို့သူကယူဆပြီးတော့ဒီယူဆပေါ်လာတော့နဲ့ငါတော့အခွင့်အကောင်းတစ်ခုတော့ရပြီဒီပြဿနာကိုဘုရားရှင်ထံတင်ပြလျှောက်ထားခြင်းတော့တရားကောင်းတစ်ခုတော့ငါနာကြရအနေနဲ့လို့သဘောပေါက်ပြီးတော့ညက်နေချင်းအဆောင်ဘုရားရှင်ထံချင်းကပ်ပြီးတော့မြတ်စွာဘုရားကျောင်းကျောင်းဆက်ပြိဿသမုပ္ပါဒ်သဘောတရားတွေကအနေနဲ့ဆိုတော့လဲတပည့်တော်ရဲ့ဉာဏ်မှတိမ်လို့ဖြစ်နေတယ်ဆိုပြီးတော့ဒီပုဇာလေးသွားလျှောက်ထားတယ်အဲ့ဒီခါကျတော့မှမြတ်စွာဘုရားကမာယောအာနန္ဒမာယောအာနန္ဒသဒ္ဒအနန္ဒသင်ဒီလိုမပြောနဲ့ဒီကြောင့်ညွတ်တဲ့ပြိဿသမုပ္ပါဒ်သဘောတရားဒီဂံဗီရနည်းနည်းနဲ့တည်းဂံဗီရဝဘာတနည်းနည်းတဲ့အတွက်ကြောင့်နည်းနည်းအောင်လည်းချင်းနေတယ်ဒီကြောင့်ညွတ်တဲ့ပြိဿသမုပ္ပါဒ်သဘောတရားကိုအနုဘောဓအညာပတိဝိဒ္ဓဉာဏ်ဆိုတဲ့ဒီဉာဏ်တော်ပါ့ဖြင့်ကိုယ်တိုင်မျက်ဖို့သိဖို့မသိတဲ့အတွက်ဒီသတ္တဝါတွေဒီယသန္တိလိုသူခင်တွေ့ရှုပ်ထွေးပူလီပြီးနေတယ်လို့ဒီသန္တရာရှိတယ်မှာရှုပ်ထွေးပူလီပြီးနေကြရတယ်သာဘုံသောမျက်မှောက်ရဲ့အတိုက်တစ်ဖွဲရှုပ်ထွေးပူလီပြီးတော့နေကြရတယ်ယူဇံမြတ်ဒိဉ္ဇဉ်တေကိုကျုံလေးပြစ်ရှင်တို့ပစုံကျုံလေးပြစ်လုပ်လိုက်ရှင်ကြီးလို့ရှင်တို့ကျုံဝင်လေးကိုဖြီးကြည့်လိုက်တဲ့အခါအရင်နဲ့အပြားရှံမရတယ်လို့ရှုပ်ထွေးပူလီပြီးနေတယ်လို့ပဲဒီတန်ခါကြီးမှာကျင်းပြီးနေကြရတယ်အဘယ်ဘေးကလည်းမလွတ်နိုင်ဘူးအဘယ်မှကျင်းတဲ့နန္ဒရာကလည်းမလွတ်မြောက်နိုင်ဘူးလို့ဒီလိုမြတ်စွာဘုရားကအပြန်ဟောထားတယ်အဲ့ဒီဟောကြားချက်ကိုအထက်ကဆရာတော်မြတ်ကပြန်ပြီးတော့ကိုးကန့်ထားပါတယ်နော်ဒီတော့ခရီးချင်းရဲ့ဟောကြားချက်ပါကအဘယ်တဏှာဝိရှင်းဒုက္ခမှာကျွန်တော်လွန်မြောက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်လဲလို့မင်းသောတာပန်အဘယ်မှမလွန်နိုင်ဘူးဆိုလို့ရှိရင်တော့သောတာပန်လည်းမဖြစ်နိုင်ဘူးရှင်းနေတဲ့တဏှာကကျွန်တော်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်လဲယဟန္တာရှင်းနေတဲ့တဏှာကလည်းမကျွန်တော်မလွန်မြောက်နိုင်ဘူးဆိုရင်ယဟန္တာလည်းမဖြစ်နိုင်ဘူးလို့ဒီလိုဆိုလိုပါတယ်ဒီတော့တဏှာဆက်ပြိဿသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ပတိဝိဒ္ဓဉာဏ်ခေါ်တဲ့ဒီဉာဏ်နှစ်ပါးဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့မသိကြဘူးဆိုလို့ရှိရင်သောတာပန်လည်းမဖြစ်နိုင်ဘူးယဟန္တာလည်းမဖြစ်နိုင်ဘူးအလဲကောင်မှရှိတဲ့တဂရဏကနဲ့အနာဂံကိုဖြစ်အောင်မလားမဖြစ်တော့ဘူးပဲအဲဒီလိုဘုရားရှင်ကိုယ်တော်တိုင်ကဟောထားတယ်ဟောထားတဲ့အတွက်ကြောင့်ယောဂီပြုတော်ကောင်းကဒီတဏှာဆက်ပြိဿသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ပတိဝိဒ္ဓဉာဏ်ဒီဉာဏ်နှစ်ပါးဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့သိအောင်အလေးပြရတော့မယ်ကိုယ်တိုင်မျက်မှောက်ထွန်းဖို့ပြီးအောင်လေ့ကျင့်တယ်ဆိုတာကသူများအပြုံးနဲ့လမ်းရမှန်လားကိုယ်တိုင်မျက်မှောက်ထွန်းဖို့ပြီးရမှန်လားလို့နေရင်တော့ဘယ်လိုဖြေမလဲကိုယ်တိုင်မျက်မှောက်ပြီးရမှာသူကအနုဘောဓဆိုတာကအနုနုဘုဒ္ဓနာထေရအနုဘောဓဒီနေ့ကသိအောင်တဲ့ကိစ္စမပြီးဘူးရှင်းပါများဆိုတက်ခတက်ခပြီးမှလိုရင်းကိစ္စပြီးတဲ့အတွက်အနုဘောဓဉာဏ်လို့ခေါ်ပါတယ်ဉာဏ်စဉ်နိယပြောတော့နမရူပပြိစ္ဆေဉာဏ်နဲ့အသိစိတ်ပြိကဉာဏ်နှစ်ပါးပြောတယ်ပရိဝေဒဉာဏ်ဆိုတာကတော့ဟောသမထနာဉာဏ်ကဤသဖြင့်အထေပင်ဝိပဿနာဉာဏ်အလုံးနဲ့မဉ္ဇဉ်တိုင်အောင်ဉာဏ်ကိုပရိဝေဒဉာဏ်လို့ခေါ်တယ်အဲဒီအနုဘောဓဉာဏ်ပရိဝေဒဉာဏ်ခေါ်တဲ့ဒီဉာဏ်နှစ်ပါးဖြင့်ကိုယ်တိုင်မျက်မှောက်သိမ့်ဖို့ပြီးဒီကြောင့်ကျက်ပြိဿနမုပ္ပါဒ်သဘောတရားဒီကိုမသိကြဘူးဆိုလို့ရှိရင်တော့နန္ဒရာဝတိယဒုက္ခမှာဘယ်လိုမှအကျော်လွန်လုံမြောက်ခြင်းကမစွမ်းနိုင်ဘူးလို့ဘုရားကအတိအကျဟောနေတယ်ဟောနေတဲ့အတွက်ကြောင့်ဒီဘဝကိုတည့်ရဖြစ်ပေါ်စေတတ်တဲ့အဝိဇ္ဇာတဏှာဥပါဒါသင်္ခါရကံဆိုတဲ့အကြောင်းတရားတွေဟာလည်းအတုဘောမှာသာအကျုံးဝင်ခဲ့တဲ့အတွက်အတိတ်ဘဝမှာတည်ရှိနေတဲ့ဒီယုံနာတန်တန်အခြင်းကိုတော့ယောဂီသူတော်ကောင်းကလှမ်းပြီးရှုဖို့မလိုဘူးလားလိုအပ်နေပြီနော်အတိတ်ကယုံနာတွေကိုတော့လှမ်းပြီးရှုရတော့မယ်အဲဒီလိုရှုတဲ့အပိုင်းမှာရှုဖို့မြင့်မြင့်တွေကိုကနကကျောင်းကျောဆံပြိဿသဘုတ်ကသဘောတရားပိုင်းမှာဘုရားရှင်ကလေးလေးဟောထားပါတယ်နော်ဘုရားကအထေရကြီးများကလည်းအတိတ်ဟိတောပြေချာအိန္ဒိယဖလားပြေစကံစသည်ဖြင့်ပရိသမီတာမဲ့ပါဠိတော်ကိုကိုးပြီးတော့အကြောင်းတစ်စုအကျိုးတစ်စုထားပြီးရှိတဲ့နည်းစဉ်တစ်ခုကိုလည်းဟောထားတယ်။ဘုန်းလေးတော်ငါးနည်းပဲဆိုကြပါတော့နော်။အဲဒီမှာ ကျန်တဲ့နည်းစနစ်တစ်ခုခုနဲ့အသုံးချပြီးတော့ဒီအကြောင်းပြတွေကိုရှင်းပြရမယ်။ကျန်တဲ့စနစ်ဆိုတာကတော့ဘဝရဲ့အိဇာတိအတ္တခံကိုမူတည်ပါတယ်။ဒီတော့ပိစ္ဆဝံယုံနာနေမှာအိဇာတဗိဒ္ဓနရဏသိသိကြီးတဲ့ယောဂီသူတော်ကောင်းကဒီအတိတ်ယုံနာကိုတော့ဒီဇတိတ္တဆံပြီးသိသိဖို့လိုနေတယ်။အဲဒီလိုသိသိတဲ့အပိုင်းမှာခொနဲ့ကဘုရားနိဗ္ဗာန်လုတ်တိအဘိညာဉ်ပိုင်းမှာအတိတ်ကနေပဲဘုရားရုပ်နာတဏ္ဍာအရှင်ကိုပြန်ပြီးရှိတဲ့ပုံစံစနစ်ကလေးတစ်ခုပါတယ်။အဲဒီပုံစံစနစ်ကိုနိမိပြီးတော့ယောဂီတော်ကောင်းကလည်းဒီလိုလက်ရှိရုပ်နာတွေကိုသိပြီးတော့အနိစ္စဆုံးဖြစ်တဲ့အရိယဘုရားဖြစ်ခဲ့တဲ့ရုပ်နာတွေကိုတစ်ခါပြန်ပြီးတော့သိပြီးပြီ။သိပြီးလို့အောင်မြင်ရင်တော့အဲဒီစနစ်ကိုအသုံးပြုပြီးအတိတ်ဘက်ကိုတားဆီးပြီးတော့ယုတ်တိဏ္ဍီကိုတစ်စက်တစ်စက်သိပြီးတော့အဲဒီလိုသိကြည့်တဲ့အပိုင်းမှာတော့မိမိကဓာလေးဘကိုပြည်တယ်ပြီးတော့ယုံနာကိုသိကြည့်တတ်တဲ့ယောဂီတော်ကောင်းဖြစ်နေတဲ့အဲ့အတွက်မိမိခန္ဓာအိမ်မှာဓာလေးဘပြန်စပြီးစိုက်ကြည့်။စိုက်ပြီးတော့ကလအမုံလေးဖြစ်တဲ့ကသောဌာန52ကုဋေတရှိတဲ့ဒီယောဂီချုံမပြီးတော့ယုတ်တရားယုတ်တရားလို့သိကြည့်ကြည့်။နန္ဒီကိုလည်းချုံမပြီးတော့နန္ဒီယနန္ဒီယလို့သိကြည့်ကြည့်။ဣဇဒဗိဒနှစ်ဌာနလုံးကိုပုံစံတူသိကြည့်ကြည့်။၆လိုင်းလုံးကိုအာရဏဒွါရအားလိုက်သိကြည့်ကြသိကြည့်တတ်ပြီးဆိုလို့ရှိရင်တော့အနိစ္စဆုံးအရိယဘုံမှာတည်ရှိနေတဲ့ယုံနာကိုတစ်ခါပြန်ပြီးသိကြည့်ရတယ်။အဲဒီစနစ်ကတော့ယောဂီတော်ကောင်းတွေကိုသင်ပြတဲ့အပိုင်းမှာတော်တော်လေးအောင်မြင်မှုရတဲ့စနစ်တစ်ခုတော့ဖြစ်နေပါတယ်။တောတော်တချို့မအောင်မြင်တဲ့ယောဂီများလည်းရှိ။မအောင်မြင်တဲ့ယောဂီဖြစ်ခဲ့ရင်တော့ဘုရားကပရိစ္ဆာသမုပ္ပါဒ်အလယ်ကောင်းကနေပေါက်ပြီးအရင်သွားတဲ့စနစ်အတက်အနိစ္စဆုံးဖြစ်တဲ့ကာမဝုကိုစပ်ပြီးရှားဖွေရပါတယ်။ကာမဝုဆိုတာကတော့ဦးဇင်းတို့အနာဂတ်ဘဝတစ်ခုအတွက်လက်ရှိဒီပြစ္ဆုတ်ဘဝမှာပြစ္ဆုတ်ပြုထောင်နေတဲ့ကမ္မဘဝတစ်ခုကိုရွေးချယ်ရတယ်။တချို့ကလည်းနည်းနည်းလေးကြက်တက်သေးတယ်။ဒီလိုတို့ကတော့ဘာမှမဖြစ်ခင်ဘူး။နောက်ကနိဗ္ဗာန်ပဲလိုချင်တယ်။ဘာဆုံးမှမတောင်းဘူး။နိဗ္ဗာန်တစ်ခုပဲတောင်းတယ်။ကြက်တက်ပြီးလာပြောပြတယ်။ဒါကဒီလိုဆိုလို့ရှိရင်နိဗ္ဗာန်တောင်းတာကိုခဏထားလိုက်ဆံမအောင်။နိဗ္ဗာန်မြတ်ပြီးစကြဆိုပြီးတော့နည်းနည်းလေးတော့တောင်းကြည့်ပါ။ဒါပရိစ္ဆေသမုပ္ပါဒ်တကယ်ဖြစ်ရမှာမဟုတ်ပါဘူး။ပရိစ္ဆေသမုပ္ပါဒ်ရှုလို့ရအောင်သူ့ဘက်ကလေးလင်းပေးတဲ့သဘောပါလို့သူချော့ပြီးတော့ပဲပြန်ပြီးတော့ဆူတောင်းခင်းရတယ်နော်မိဘမရမီစကြဆိုတော့အဲ့ဒီစကြမှဒီနေဖြစ်မလားဆိုတော့ဒီလိုတော့မဟုတ်ဘူးနော်ဒီနေမဖြစ်ရင်ဘာဖြစ်လို့လဲဒီလိုဆူတောင်းခင်းနေလဲဆိုတော့ဒီပိဋိတဟောကာမဟောကဝိတ္တနိတိတဝိတ္တကထာပိုင်းဖြစ်တော့သန္ဓေဟောလေဘဘုံကိုမြင်အောင်ရှုမယ်အပန်းဖြစ်နေတယ်သန္ဓေဟောလေဘဘုံကိုမြင်အောင်ရှုမယ်အပန်းဖြစ်နေတဲ့အခါကျတော့ဝိတ္တကထာပိုင်းဖြစ်နေတဲ့အတွက်ဝိတ္တနိတိတဖြစ်တဲ့ကုသိုလ်သို့မဟုတ်အကုသိုလ်နဲ့ဇာလင်းအကြောင်းသိစက်လို့ရတယ်။နိဗ္ဗာန်ကိုယူရတောင်းတပြီးပြုစုပြုထောင်နေတဲ့ကံနဲ့တော့ပြီးအကြောင်းသိစက်ပြီးစက်လို့မရဘူး။ဒါကြောင့်အကြောင်းသိစက်လို့ရနိုင်ရင်အတွက်တော့ရည်ရတာပါ။ဘဝတကုကျင်းတဲ့ဧကံစီအတွက်မဟုတ်ပါဘူး။အနာဂတ်ကိုလမ်းပြီးရှုနေတယ်ဆိုတဲ့သဘောဟာလည်းအနာဂတ်ကိုတွေ့တတ်တတ်တဲ့စိတ်ထားနဲ့ရှုတာမဟုတ်ဘူး။အနာဂတ်ခန္ဓာငါးပါးတို့အပေါ်နဲ့တွေ့တတ်တတ်နေတဲ့တဏှာမာနဒိဋ္ဌိခေါ်တဲ့အကျိုးကိုပြုတ်ရင်းအတွက်ကဥဒေပြီးတော့ဝိပဿနာရှုတာ။အတိတ်ကိုရှုတာနဲ့ဒီတိုင်းပဲအတိတ်ကပြုစုပြုထောင်ထားတဲ့အကြောင်းတရားအဝင်ပါဖြစ်တဲ့အတိတ်ခန္ဓာ၅ပါးတို့အပေါ်နဲ့တဏှာဆွဲမနာဆွဲတိဆွဲအဆွဲတိပြုံးပြီးအတက်တာညီရောပြီးတော့အတိတ်ကိုလည်းရှုနေခြင်းဖြစ်တယ်ပြိစ္ဆောဘရှုတာလည်းဘာဥဒိကျရှိဒီဥဒိကျပဲအတိတ်လိုပဲနော်ပြိစ္ဆောဘခန္ဓာ၅ပါးအပေါ်မှာဆွဲနေတဲ့တဏှာဆွဲမနာဆွဲတိဆွဲအဆွဲတိပြုံးပြီးအတက်ပြိစ္ဆောဘခန္ဓာ၅ပါးကိုလည်းဝိပဿနာရှုနေခြင်းဖြစ်တယ်ဒါကြောင့်ယောဂီတော်ကောင်းကဒီအတိတ်ကိုလှမ်းပြီးရှိတဲ့အပိုင်းမှာဒီဝိဒ္ဒကထာပိုင်းကနေစပေါ်ရင်ဘာကြောင့်အစခိုင်းနေရတယ်လို့မင်းရင်လေဘုရားရှင်ကိုရောတိုင်းကလည်းဟာရလေးပါးပါးကြောင့်ဖြစ်တယ်လေစသည်ဖြင့်ပရိစ္ဆေသမုပ္ပါဒ်ကိုကြောင်းညာလှမ်းပြီးတော့ခေါ်တဲ့အပိုင်းမှာအဲ့ဒီအဟာရလေးပါးထဲမှာဒီဘောပြုစုအနာဂတ်ဘဝတစ်ခုခုအတွက်ရည်ရွယ်ပြီးပြုစုပြည့်ထောင်နေတဲ့ကမ္မဝဋ်ထဲမှာပါဝင်နေအကျိုးဝင်နေတဲ့စေတနာဟာရလေးတစ်ခုပါပါတယ်နော်အဲ့ဒီစေတနာဟာရကိုဗရဏထားပြီးတော့ဒီအဟာရလေးပါးပေါ့အဲ့မှာပတ္တဟာရမနောပင်စေတနာဟာရဝိညာဏဟာရဆိုတဲ့ဒီအဟာရလေးပါးနဲ့ခொနကကမ္မဇယုတ်ဒီထဲမှာပါနေတဲ့ကမ္မဇဩဇာလို့ခေါ်ဆိုအပ်တဲ့ဒုပ္ပိငါရအဟာရနော်အဲ့ဒီအဟာရလေးပါးဘာကြောင့်ဖြစ်တယ်လဲလို့တက်ဆံပြန်ကြည့်လိုက်ဘဝပဲဒီအဟာရလေးပါးဒီဘဝထဲမှာအကြောင်းနော်ဘဝဘာကြောင့်ဖြစ်လဲဥပါဒဏ်ရောဖြစ်တယ်ဘာဥပါဒဏ်နဲ့လို့ပြီးတော့အတန်ကခொနကဘဝတစ်ခုခုလွန်လန်းတောင်းတနေတယ်။ဒါလို့ဘဝလည်းလို့မေးတော့နိဗ္ဗာန်မြတ်မြေစံကြဆိုပြီးစံကြကြံပြီးဆူတောင်းနေတဲ့ဘဝပေါ့။လူဖြစ်လေလူရောလူကောင်းလက်ဖြစ်လေနှကောင်းနှမြဖြစ်ခြင်းနဲ့ဆူကြပါတော့နော်။ လူတော်လူကောင်းနှကောင်းနှမြတ်လို့အတိမှားနေတဲ့သဘောကအဝိဇ္ဇာဆိုလူတော်လူကောင်းနှကောင်းနှမြတ်ဘဝကိုတန်တန်တက်မဲ့တဲ့သဘောလေးကတဏှာစိတ်ကြပ်ပြီးဆွဲနေတဲ့သဘောကဥပါဒာဒီအဝိဇ္ဇာရဏဥပါဒံတို့ကိုဆံရံပြီးတော့စိမိလူပြီးစုပေါင်းနေစေကြတဲ့စိမိလူတဲ့ကုသိုလ်စေတနာတွေကသင်္ခါရသို့သင်္ခါရတရားတွေထုတ်ပြသွားတဲ့အချိန်ခါမှာယုံနာအချိန်မှာပြုံနာထားခဲ့တဲ့စွန့်အင်းနောက်တစ်ချိန်အကျိုးကိုပြင်းနေတဲ့လူတော်လူကောင်းနှကောင်းနှမြတ်ဘဝခန္ဓာငါးပါးကိုပြင်းနိုင်တဲ့သောအင်္ဂမတ္တိလေးကဒါပေါင်းလိုက်တော့ဘဝိဇ္ဇာတဏှာဥပါဒံတိခါရကအကြောင်းကားကိုစုံသွားတယ်ဒီအကြောင်းကားကိုပြုစုပြောထောင်တာပဲအဲဒီပြုစုပြောထောင်တာကဒီအနာကလူတော်လူကောင်းနှကောင်းနှက်မြဘဝကိုလှမ်းပြီးစိတ်ကကပ်ပြီးကျွဲ့နေတဲ့ဥပါဒံကြောင့်ဒီတိခါရကံတွေကပြုစုပြောထောင်တယ်ဒီဥပါဒံဘာကြောင့်ဖြစ်တယ်လဲတဏှာကြောင့်ဖြစ်တယ်အနာကလူတော်လူကောင်းနှကောင်းနှက်မြဘဝကိုလှမ်းပြီးတည်တတ်မဲ့တဲ့တဏှာကြောင့်ဥပါဒံဖြစ်တယ်ဒီတဏှာဘာကြောင့်ဖြစ်လဲဝေဒနာကြောင့်ဖြစ်တယ်။နတ်ကလူတော်လူကောင်းနတ်ကောင်းနတ်မြတ်ဘဝမှာတည်ရှိနေတဲ့ယုံနာခန္ဓာလေးနဲ့ပတ်သက်တဲ့ခံစားချက်တွေကိုမှရှိဟုတ်တယ်မလား။အဲဒီပုံစံစနစ်အပြင်ကြောင်းပြန်လှမ်းပြီးတော့ဟောအတိတ်ကပြုစုပြောင်းခဲ့တဲ့အဝိဇ္ဇာသင်္ခါရအတိလှမ်းပြီးကြောင်းပြန်လှမ်းရှုအပ်ပါတယ်။အဲဒီစနစ်နှစ်ခုမှာတော့ခုနောက်ပြောတဲ့စနစ်ကတော့ပြိဿနမုပ္ပါကအလယ်ကောင်ကနေဖောက်ပြီးတော့အရင်းကိုသွားတဲ့အနည်းစနစ်ပဲ။အဲဒီနည်းစနစ်ကတော့ပရိစ္ဆေသမုပ္ပါဒ်အပိုင်းကိုကြည်ကျင်မြတ်မြတ်နားလည်ထားတဲ့ယောဂီသူတော်ကောင်းဖြစ်ဖြစ်နေတဲ့တိကောင်းတယ်။သို့တော့အဲဒီလိုနားမလည်တဲ့ကြည်ကျင်မြတ်မြတ်နားမလည်သေးတဲ့မကြမ်းကျင်သေးတဲ့ယောဂီဖြစ်ခဲ့မယ်ဆိုရင်တော့ခန္ဓာကပုဂ္ဂိုလ်နိဝတ္တလူကြီးအပင်ကြီးပိုင်းမှာလာရှိတဲ့အတိတ်ဘက်မှာတည်ရှိတဲ့ယုံနာကိုတာစုပြီးတည်ရှိတဲ့ရှင်နဲ့ကတော့နည်းနည်းလေးယောဂီတွေတင်ပြရတာပိုလွယ်တယ်။ဘုရားဒီဌာနမှာတော့အဲ့ဒီစနစ်ကိုပဲညတော့အားဖြင့်အသုံးချပေးပါတယ်။သို့သောမိမိတို့ကမိမိရဲ့ဉာဏ်စွမ်းအားကိုယုံကြည်ချက်အပြည့်အဝရှိနေတဲ့ယောဂီတော်ဘာဖြစ်လို့ရှိနေဒီကုပ္ပံယုံနာနေကိုသိကြည့်လိုက်ပါ။အဲ့ဒီယုံနာနေဘာကြောင့်ဖြစ်ရတယ်လို့သိကြတဲ့အချိန်နဲ့အတိဖက်ကိုလင်းအောင်ကြီးလှုပ်ပြီးတော့ဆန်းပြီးကြည့်လိုက်ဒီချက်ချင်းနဲ့ပေါ်လာတဲ့ယောဂီနဲ့ရှိတတ်ပါတယ်နော်။ဒါကတော့အရင်အမြတ်ကိုတစ်ချက်ထက်နဲ့ဆန်းပြီးကြည့်လိုက်တာပဲ။အတိတ်ကဘယ်လိုဝိသဒနာဥပါဒဏ်တွေကိုပြုလို့ပြုထောင်ခဲ့ကြလဲဆိုတာကိုသိနေတဲ့စိတ်ကလေးနဲ့နှမ်းပြီးကြည့်လိုက်တာပဲ။အဲဒီနည်းစနစ်မှာမပေါ်ရင်တော့ခုနကအနည်းငယ်ဆုံးအရိယဘုံမှာရှိနေတဲ့ယုံနာကိုသိသိပြီးတော့အဲဒီကနေဒီချက်အတိတ်ဘက်ကိုတတ်သိပြီးယုတ်တရားနန္တရားယုတ်တရားနန္တရားဆိုသိသိတာပေါ့။တခါတည်းကျတဲ့မှာကွက်လအနေအချင်းဘုံလေးတွေပေါ်လာတတ်တယ်။တတိဘဝဘုံလေးတွေမရတဲ့ဘုံလေးတွေစသည်ဖြင့်ပေါ်လာတတ်တယ်။အဲ့ဒီပေါ်လာရင်လည်းအဲ့ဒီပုံမျိုးမှာတဏိဘဖန်တာဆက်လိုက်ဆက်လိုက်ရင်ကလပ်အပုံတွေအလုံးဖြစ်သွားမှာဖြစ်သွားရင်ဒီကလပ်တွေတက်ခွဲတက်ခွဲပြီးတော့ယုတ်ဒီနန္ဒီတစ်ခုပြန်ပြီးသိကြည့်ပြီးတော့အဲ့ဒီစနစ်အားဖြင့်အတိတ်ဘက်ကိုတာစုပြီးတော့ယုတ်ဒီနန္ဒီကိုတစက်တစက်သိကြည့်တော့လိုက်တဲ့နောက်ဆုံးကလေးပေါ့အမိဝန်းနဲ့မတူကြည့်တဲ့ယုံနာအဲ့ဒီကနေတစက်တစက်နောက်ဆုံးကာလရည်ကြီးရောက်ပြီးတိုင်အောင်ယုတ်ဒီနန္ဒီတစ်ခုဆက်နေပြီးသိကြည့်ပြီးတော့သိကြည့်တော့အောင်မြင်မှုရပြီဆိုလို့ချင်းတော့အဲ့ဒီကလည်းယဉ်ကျေးမှရှိတဲ့ယုတ်ကခဏနန်းကခဏအတိတ်ကဆက်ဖြစ်ပါဘုရားအပြီးမှာအတိတ်ကရှိနေနော်အဲ့ဒီယုတ်နာလေးကိုသိကြည့်တဲ့အချိန်ကမှဒီယုတ်နာဘက်ကလာတဲ့လို့သိကျင်တဲ့အချိန်နဲ့ရှစ်တစ်ဆင့်တက်ပြီးတော့နှမ်းပြောပြီးဉာဏ်လဲအောင်ကြီးသွားအောင်ကိုလှုပ်ပြီးရှုလိုက်တဲ့အချိန်ကမှယောဂီတို့ခံစားများကတော့အဲ့ဒီအပိုင်းကြီးမှာနည်းနည်းလေးဖြစ်တတ်တယ်သို့လို့မပေါက်ဖြစ်နေတတ်တယ်သို့လို့မပေါက်ဖြစ်နေတော့တမာတိပြန်ထူထောင်ပေးပါဘာကြောင့်လဲဘုရားရှင်ကိုယ်တော်ရင်ကယတ္ထဘုဒ္ဓဟုတ်တိုင်းမှာသာပြီးတဲ့ညာအမြရရှိအပ်တဲ့တမာတိထူထောင်ပါလို့ဒီလိုတမာတိတုတ်တံမှာအတိတ်အချင်းကြားထားတယ်။ဒါကြောင့်တမာတိပြန်ထူထောင်လို့လေယောက်ကြီးစွာနဲ့ကောင်းလာပြီဆိုလို့အချင်းခံမှာဒီပရိသတ်ကြီးကလည်းယဉ်ကျေးမှရှိတဲ့ယုံနာကိုကြော်ပြီးတော့နှံသိသိလိုက်တော့ယဉ်ကျေးလို့အောင်မြင်မှုရတဲ့အခါမှာဒီယုံနာဘယ်ကဖြစ်တယ်လို့သိကျင်နေတဲ့တစ်ဖက်ကနှံ့မြှုပ်ပြီးသိတော့ကြီးလိုက်ပြီဆိုလို့ရှိရင်တော့အတိတ်ဒီကဏိကလဘုံရတော့အချင်းတော့ပေါ်လာတတ်ပါတယ်တို့တော့ဒီဖြစ်ကြတဲ့ဒီနေတဲ့ပုံသွတ်တွေ့ကြလဲတွေ့တတ်တယ်။ယောနံကိုကြည့်ရတာဘာဖြစ်လဲဒီလိုပုံတွေပေါ်လာတယ်လို့မင်းရင်လေယောဂီရဲ့စိတ်ကဒီသင်္ခါမှာနည်းနည်းလေးလှုပ်ရှားနေပါလား။ညာတော့ဒီယောဂီတွေကဘာမျက်တွေ့မလဲဟာ။ဘာမျက်တွေ့မလဲဟာ။ဒီမျိုးလေးချက်တွေကဒီသင်္ခါမှာရှိနေတယ်။ကျွန်းကျွန်းကျွန်းအဖြစ်သူ့ရဲ့တမာတိကနည်းနည်းလေးပြတ်နေတယ်။ပြတ်နေတဲ့အချိန်ကကျတော့ဘယ်လိုဟာမျိုးတွေ့မလဲဆိုတဲ့ဥတိကျက်ပြအတိဘက်ကိုတာဆိုပြီးလင်းအောင်ပြလှုပ်ကြည့်လိုက်တဲ့အချိန်ခါမှာယုံနာတဏ္ဍအစဉ်ဆိုတဲ့အာယုံလေးကနည်းနည်းလေးလွတ်လွတ်ပြီးသွတ်တက်ပါတယ်။အဲဒါယုံနာတဏ္ဍအစဉ်ကိုတော့ဆက်လက်ပြီးအာယုံယူပါလို့ဖြစ်နေတဲ့ယောဂီများကတော့ဆက်ဆံတတ်တဲ့ပြည်ပေးရတယ်။ဒီဘက်ကယုံနာဟိုဘက်ကယုံနာ ရရမှာဘာမှချမ်းမှုမရှိဘူး။ဟိုဒီဘက်ကပြိတ္တန်နဲ့ယုံနာဟိုဘက်ကသုတိယုံနာ။သုတိယုံနာနဲ့ဒီဘက်ကပြိတ္တန်နဲ့ယုံနာနှစ်ခုရဲ့ရှားမှာဘာမှချမ်းနေတာမရှိပါဘူး။အတိဘက်ကဒါဆိုပြီးတော့ယုတ်ပြန်တဲ့တ္တိကိုဆက်လက်ပြီးသိသိပါပြိတ္တခဏတစ်ခုမှမချပါဘူးလို့သူ့ကိုချော့ပြောပြီးတော့သိချသိသိခိုင်းရတယ်။သိသိခိုင်းလိုက်ရင်တော့ညာတော့အဖြစ်ညာနဲ့ထက်မယ်။လေးအောင်ကြီးသွားရတဲ့ကလည်းထက်နေပဲဆိုရင်တော့ဒီတိုင်းနဲ့တိုင်းအတွက်မှာပဲပေါက်သွားတဲ့ယောဂီတွေတို့ခင်ဗျားများကြည့်ကြပါလေနော်အဲဒီတော့ဟောဘက်ကဒေဂဏိဘုံညာလောအပြင်ပေါ်လာတတ်တယ်ဘုံပေါ်လာပြီဆိုလို့ချင်းလေအဲဒီဘုံမှာပြောင်းပြီးတော့ဓာလီဘက်ဆက်လိုက်အဲလိုအမှုန်ကြီးဖြစ်တော့အမှုန်ကြီးဖြစ်ပြီဆိုလို့ချင်းဒီယောဂရတွေချုံကုန်ပြီးတော့ဓာခွက်ကြည့်ပါဓာခွက်ပြီးလို့ချင်းနှလုံးမှာရှိတဲ့54မျိုးသောယောဂကိုပိုက်ဆိုင်တက်ပြီးတော့ဓာခွက်ကြည့်ဒါဖြစ်လို့လေဟရိယဝုဒ္ဓကိုမိအောင်အဖန်ခိုင်းတာပဲဟရိယဝုဒ္ဓကိုဖမ်းလိုက်ပြီဆိုလို့ချင်းဘာဖြစ်မလဲဟရိယဝတ္ထုမှာအင်းချင်းဖြစ်နေတဲ့ဘဝမနောအတ္တိဘက်ကိုတွန်းပြီးတော့ဘာဖြစ်လို့လဲဘဝမနောအတ္တိအဝင်ပါဖြစ်တဲ့အတိဘဝကဖြစ်ခဲ့တဲ့မနောဒွာရိကသောဝတိစိတ်နဲ့ဒီဇဝိညာဉ်မှာတပါးသောအချက်အချက်ဝိတိစိတ်တွေဒီဟရိယဝတ္ထုကိုမိတော်ပြီးဖြစ်ပေါ်နေတာဖြစ်တဲ့အတွက်အတိကနန္တရားကိုသိကြီးရဲ့မှာဒီဟရိယဝတ္ထုကိုမိအောင်ရှိနိုင်ရတာသောတ္တတခုဖြစ်နေတာသောတ္တတခုဖြစ်နေတဲ့အချိန်ကကြတော့ဒီအတိမှာဒီကနေ့ကလည်းမရှိခဲ့တဲ့နှလုံးအိမ်မှာဒီဖြစ်နေတဲ့ဟရိယဝုဒ္ဓအဝင်ပါဖြစ်တဲ့54မျိုးသောရုပ်ကိုယ်တော့သိနေကြတယ်။ဆက်ကန်တတ်တာသိကြည့်ရတယ်။သိစိလိုက်တော့ဘဝမအတိတ်ကဘဝမတော့အတိတ်ကိုဖမ်းလို့ရပြီဆိုရင်တော့လက်ကမုန်းခတ်ပြီးတော့ဖြစ်လို့လေ။အတိတ်ဒီလူသားတဦးကိုအခုလိုလူဘဝကိုရရှိရတဲ့အတွက်လူဘဝကိုရောက်လာမဲ့လူသားတဦးအတွက်အတိတ်ဘဝတစ်ခုဒီကနေ့ကလည်းမရဏတဏအချင်းခါမှာဒံကမနမေဂရိနမေဆိုတဲ့နမိတ်၃မျိုး၃မျိုးထင်မြင်တဲ့ပတ္တဖြစ်ပါတယ်။ဒီလိုဆိုရင်တော့အရှင်မြတ်ဟာကလည်းလူမပဲထင်တယ်၊ကျန်တဲ့ပုဂ္ဂိုလ်တွေမထင်တော့ဘူးလို့ဒီလိုအမည်ရရှိတယ်။သူကတော့လူသားတွေကွက်ပြောနေတာပါနော်။ယဟန်နမဖြစ်သေးတဲ့ပုဂ္ဂိုလ်ဘဝတစ်ခုရှိမဲ့ပုဂ္ဂိုလ်မှန်တဲ့ရင်တော့ဒီကံကမနမေဂရိနမေ၃မျိုး၃မျိုးထင်မြင်တဲ့ပတ္တပါပဲ။အဲဒီတော့အဲ့ဒီလိုထင်တဲ့အချိန်ခါမှာဒီကံကမ္မနမိတ်ဂရိနမိတ်ခေါ်တဲ့ဒီနမိတ်၃မျိုး၃မျိုးမျိုးကဘယ်လိုအကြောင်းကြောင့်ထင်ရကြလဲလို့ဆန်းစစ်ကြည့်လိုက်တော့ကမ္မပလီနာဆိုပြီးတော့ဒီလိုသံမြတ်မှာဖော်ပြထားတာနော်အကျိုးပေးမဲ့ဒီဘဝကိုဒီဘဝယုံနာကိုဖြစ်စေမဲ့ဒီဘဝယုံနာကိုဖြစ်အောင်အကျိုးပေးတော့မဲ့ကံရဲ့စွန့်အင်တ္တိကြောင့်ဒါလည်းဒီနမိတ်တွေကဖြစ်နေတာဒီတော့ဒီနမိတ်တွေကိုဖတ်လို့မင်းဒီနမိတ်ကိုထင်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့ကံကိုလှမ်းကြည့်တော့ပြေတော်မယ်ဒါအတိတ်ကအဝိဇ္ဇနာဥပဒေနဲ့ရှာဖွေတဲ့စနစ်ကလေးပဲဒီကဒီနမိတ်ကိုမိအောင်ဖမ်းနေရင်တော့ဒီနမိတ်ကိုမိအောင်ဖမ်းရတာဘာလို့လဲကလေးဘဝမနောအကြည့်ကိုဖမ်းဖို့လိုတယ်ဘဝမနောအကြည့်မှာဒီနမိတ်ကလာပြီးထင်မှာဖြစ်တယ်ဘဝမနောအကြည့်မှာဒီနမိတ်ကလာထင်လိုက်တဲ့အချိန်ခါမှာဒီနမိတ်တွေကဘဝကသရဏဘဝလေးလှုပ်တော့အောင်လာလှုပ်လှုပ်ပြီးရတော့အောင်ပြီးလှုပ်ပေးဒါကြောင့်ဘဝမနောအကြည့်မှာလာပြီးထင်နေတဲ့အတွက်ဘဝမနောအကြည့်မှာထင်နေတဲ့ဒီကံကမ္မနဲ့ဂရိနမိတ်ကိုမိအောင်ဖမ်းနိုင်ဒီနမိတ်တွေကအကျိုးပေးမဲ့ကံရဲ့စွန့်ရင်တတ်ပြီးတော့ထင်လာရတာဖြစ်တဲ့အတွက်အကျိုးပေးမဲ့ကံကိုတစ်ဆင့်တည်းရှာဖွေတဲ့အပိုင်းမှာများစွာအထောက်အကူဖြစ်နေတယ်။ဒါလမ်းစာ